လောဘအတွက်တဲ့ဓာတ်တွေအကောင်းဘုံပြောနေတဲ့အပိုင်းပဲနော်။ဒီတော့ဘောဘ900ယူခဲ့တယ်ဘာစုတောင်းတယ်။သန်း900ရဖို့စုတောင်းတယ်။ဒီစုတောင်းကံကြည့်လိုက်မယ်ဆိုလို့ရှိရင်သန်း900အပေါ်မှာတွေ့တယ်မင်းမို့နေတဲ့စိတ်ထားမရှိဘူးလား။ရှိတယ်။ကဲသူမျိုးလေးတောင်းတဲ့ဒီကံကြီးကအကျိုးပေးတဲ့ဘုရားရောက်ပြီ။အကျိုးပေးတဲ့ဘုရားရောက်တော့သန်း900ရရှိပါတယ်။ဘာយ៉ាងသန်း900ကလည်းတာမန်ပုဂ္ဂိုလ်တွေတော့မဟုတ်ပါဘူး။ဒီကြီးကဗုဒ္ဓအလောင်းတရားကြီးဆိုဒီလိုသံဃာရရောက်မယ်ဆိုလို့ရှိရင်တော့မလို့ချင်းကြဘူးလားဟင်ကြည့်ကြည့်ရပြီတော့ကြည့်ကြည့်ရပြီနော်သို့တော့သူကသံဃာရကိုလိုချင်တဲ့စိတ်ဓာတ်ရှိတယ်ဒီလိုသံဃာရရဲ့လို့ကျန်စီစိတ်ကူးမှုတော့ရှိခြင်းလည်းရှိမယ်မရှိတော့လည်းဖြစ်ခြင်းဖြစ်မယ်နော်ဒီတော့တားပေါ်မှာချင်းမြန်လို့နေတဲ့စိတ်ဓာတ်ဖြင့်ကံထူထောင်လိုက်တဲ့အချိန်ခါကျတော့ဒီသံဃာရရပြီရတော့ဒီနေ့သားရီပါဖြစ်တယ်အချင်းတန်အရွယ်ရောက်ပြီဆိုကြပါစို့နော်အချင်းတန်အရွယ်ရောက်တဲ့အချိန်ကမှသားရီကမိစ္ဆာကဘောဓိဉာဏ်ကိုရရှိမယ်မိစ္ဆာကဗုဒ္ဓအလောင်းတရားရင်းဖြစ်ခြင်းကြောင့်ဒီကံတစ်ခုအတွင်းမှသွားပြီးတော့ရေကစားကြတယ်ရေကစားရင်းနဲ့သူတို့ရေကစားနေတဲ့ကံအတွင်းမှကြာပန်းနေရှိလိုက်တယ်ကြာပန်းတွေကပွင့်ကြဖလေရင်းညှို့နှံပြီးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကျွေးကြကြတယ်ဒါလေးလိုကြွေးကြတဲ့အချိန်ခါမှာသူတို့စိတ်ထဲဘယ်လိုဆင်ញင်ကြလဲ။ဒါနဲ့မတိငြိအစီဝရည်တိတောင်းွေဥဒုတွေ့ကြ။ဒလင်ပွင့်ဆန်းဤကြပန်းတို့ညွန်းနိုင်ရင်ကကြွေးကြပါအောင်သရယံပေးရောက်တုံသည်ဤ။ဒီကြပန်းလေးကတန်ရောက်ဖြစ်ပေါ်လာရတယ်။ကြပန်းကြီးမဟုတ်ကြတော့နော်။ရင်းငယ်ဥဒုအစက်ကြီးတဲ့ဒါတွေကဥဒုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာရတဲ့ကြံပန်းတွေဖြစ်တယ်။အရင်လိုကြံပန်းတွေမှာတောင်မှပုံချင်းဆိုတဲ့ဇရာဉာဏ်မင်းကြီးဆက်ရောက်လာနေတယ်ဆိုရင်နော်။ခန္ဓာမတိမြေအစီဝဲယေတိတောင်းွေဥဒုတွေ့ကြောင်းဒလိမွေဆန်းဤကြံပန်းတို့ညွန်းနိုင်ခြင်းငါကြွေကြပါအောင်ဇရာဉာဏ်ပင်ရောက်တုံသည်ဤ။လေယပေါင်းစုကြောင့်လေယကြောင့်စုပေါင်း၍ပြုသနုဖန်ကျွန်းစုငါတို့ကိုယ်တို့ထိုကြောင့်ဖယားပိစရခဘယ်မှာမရောက်ရှိတုံမြောက်လေနုဖန်ကျွန်းစုငါတို့ကိုယ်တို့ထိုကြောင့်ဖယားပိစရခဘယ်မှာမရောက်ရှိတုံမြောက်လေကံစိတ်ကုလို့အာဟာရဆိုတဲ့အကြောင်းတရားတို့အကြောင်းတရား၄ပါးတို့ပေါင်းစုမှဖြစ်ပေါ်လာရတဲ့လူပန်ကျင့်စုံနေတဲ့ဒီငါတို့ခန္ဓာကိုယ်တို့ဒီကြောက်ဖွယ်ရဘိဒ္ဓရာဒီဘယ်မှာမရောက်ဖယ်ရှိနိုင်ပါမလဲသူတော်ကောင်းကြီးကတော့သူတော်ကောင်းအဖက်ကပဲညင်းနေနော်ဘယ်တရားကိုပဲကြည့်ကြည့်ဘယ်တရားကိုပဲသိတွေ့ကျွတ်တဲ့ဝိနေနဲ့သူတော်ကောင်းကြီးအတိတ်တနည်းအားဖြင့်အတိတ်ကအတ္တနာမပဏိတိဆိုတဲ့စက်ကောင်းကြီးတွေနဲ့ပြည့်စုံလာတဲ့သူတော်ကောင်းကြီးဘယ်ချင်းခါမှမဆိုပေတရားနဲ့ပဲလူရည်ဒီဖြစ်သင်္ခါရတရားဒီအပေါ်နဲ့တောင်းဤကဉာဏ်ဤကရင့်ကျင်အောင်ပြီးဆုံးဖန်တီးနိုင်တဲ့အစွမ်းရှိတယ်ဘာဖြစ်လို့လဲအတ္တသမ္မာပဏိတိစက်တည်ပြီးဆုံးခဲ့ကြတယ်နော်အဲဒီလိုစက်တည်နဲ့ပြီးဆုံးပြီးဒီကံကိုထူထောင်ခဲ့တဲ့အတွက်သူ့လိုဉာဏ်ပန်းလေးညှို့နှံရင့်ရောပြီးတော့ကြည်ကြသွားတဲ့အချင်းခါမှသူတို့ဆင်းခြင်းကြတယ်နော်ဒါနဲ့မတိမြေစီဝိယတိတောင်းွေဥတုတွေ့ကြောင်းလေမွင်ဆန်းဤကြပန်းသို့ညွန်းနှံရင်ကတွေ့ကြပါအောင်သရယံပေးရောက်တုံသည်ဤလေယကြောင့်သူပေါင်း၍ပြုသာအနုဖရှင်ဆိုငါတို့ကိုယ်တို့ထုံကြောက်ဖွယ်ရပြီးသရကဘယ်မှမရောက်ရှိတုံမြောက်လေညွှန်းချောင်းရင်ရောငါတို့ကိုယ်တို့ညွှန်းချောင်းရင်ရောငါတို့ကိုယ်တို့ထုံကြပန်းတွင်ဒီနေ့တွင်၌ရွေးခြင်းလျောကြမည်တို့ခံမိမုတ်ချမချုပ်ပါရကသူတို့ဆင်းနေတာနော်အဲဒီလိုဆင်းနေပြီးတဲ့တောင်ရကညံနေရရှိပြီးတဲ့အချိန်ခါမှာဒုက္ခနာကိုကြည့်တော့ဒီညွန့်ရင်ရောနေတဲ့အိုမင်းရင်ရောနေတဲ့သရတရားမချုပ်ဧကတနေ့တော့ရောက်မှာပဲဒီလိုဆင်းနေတယ်ဆင်းနေပြီးတာလည်းဒီပိုင်းနဲ့တည်းအဲဒီကြပန်းနေပေါ်မှာထိုင်ပြီးတော့ယုံနန္ဒမသင်္ခါရတရားဒီကိုရှုပါဝိပဿနာရှုပါသုံးသတ်တော်မူကြပါれ မိစေကဗုဒ္ဓဘုရားအလောင်းတို့အတွက်ဝိပဿနာရှိဝါရမယ်တရားတွေကတော့မိမိတို့သန္ဓေမတိရှိနေတဲ့ယုတ်နံဓမ္မသင်္ခါရတရားအလုံးစုံနဲ့အနိစ္စဒုက္ခအနတ္တလက္ခဏာယသုံးဌာန်တည်ပြီးတော့ဝိပဿနာရှိဝါသုံးသပ်တော်မူကြတယ်။အပြင်ပိဋကဆိုလို့ရှိရင်တော့မဇ္ဈိမတိုင်သာသို့မဟုတ်သဗ္ဗုဒ္ဓဘာလိယတောင်ကျွအဲ့ဒီအတွင်းမှာတည်ရှိနေတဲ့သက်ရှိတဲ့ပဲသင်္ခါရတရားမှန်သမျှကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာယသုံးဌာန်တည်ပြီးတော့ဒီနေ့ဝိပဿနာရှုပ်ပတ်သုံးသပ်တော်မူကြပါれ။အဲဒီလိုဝိပဿနာရှုပ်ပတ်သုံးသပ်လိုက်တဲ့အချိန်ခါမှာပြိဿကဗုဒ္ဓဉာဏ်ကိုရရှိသွားပြီ။ပြိဿကဗုဒ္ဓဘုရားရှင်တို့ဖြစ်သွားကြတယ်။ဒီမူကြီးမယားအလုံးကလည်းမင်းသားတွေညာမွေ့ပေါ်မှာထိုင်ပြီးနေတတ်နေတာကြည့်ပြီးတော့အချိန်ကလည်းနှောင့်နှံ့ပြီးဖြစ်တော့နန်းတော်တို့ပြန်ဖို့ရန်တန်တူတင်းတော်လည်းပြိဿကဗုဒ္ဓတွေကတဝါမှပြန်ပြီးကုမဟာကြဘူး။နာနဲ့မရှိတဲ့ဘဂမေရထံပြင်ပြပြီးအကျိုးကြောင့်ဉာဏ်ထတော့မင်းသားတွေအလိုရှိသလိုနေပါစေခွင့်ပြုလိုက်ပါရစေ။နာနဲ့မိုးလင်းသွားပြီ။မိုးလင်းတဲ့အချိန်ခါကျတော့လေနန်းတော်ပြန်ဖို့ရန်အတွက်ပြင်ပြဆောင်ထားကြပါလေ။အဲ့ဒီအချိန်ခါမှာတို့ဟာမင်းသားတွေမုန်းတော့ဘူး။ပြိစိကမောဒီဉာဏ်ကိုရရှိနေတဲ့ပြိစိကဗုဒ္ဓအလောင်းတရားသူတော်ကောင်းကြီးဖြစ်ကြတဲ့အကြောင်းပြန်ပြီးပြင်ပြကြတယ်။ဩပြိစိကဗုဒ္ဓဆိုတာအရှင်မင်းသားတို့လိုပုဂ္ဂိုလ်မျိုးတွေမဟုတ်ပါဘူး။ပရိက္ခရံသင်မြန်ပြီးတော့ယဟန်အတွင်ဖြင့်ကြည့်ကြည့်နေတဲ့သူတော်ကောင်းတွေသာဖြစ်ကြတယ်အကြောင်းပြန်ပြီးထရောက်ထားကြတယ်။အဲဒီအချိန်ကမှလက်ရလက်တော်စံတတ်ပြီးကောင်းကိုသုံးသလိုက်ကြတာလူအတွင်အလုံးကွယ်ပြောက်ပြီးတော့ပရိက္ခရာရှင်ပါဆင်းမြန်းထားပြီးတဲ့ဝါ60ရပြီးမြေကြီးတို့ဘက်သို့တင့်တယ်စံပယ်စွာဖြင့်အလုံးပြည့်စုံကဗုဒ္ဓအရှင်ကြီးဖြစ်သွားကြပါတယ်နော်။အဲဒီအချိန်ကမှကောင်းကင်ကိုဇာပင်ကြီးဖြစ်ပြီးပြန်ကြွပြီးတော့ရှင်မုန်တန်ကြွသွားကြပြီ။ကြွသွားတော့ဘာဖြစ်တယ်ဒီပိုင်းကြီးပြောနေတာပါနော်။ဘုမ္မလောထေရီမအလောင်းနေရာဖြစ်တဲ့ဒီဘုရုမဝရီမိဖုရားကြီးကသားရင်ကိုတွဲတာမမောတဲ့စိတ်ဓာတ်သားကိုချင့်မြန်လို့တဲ့စိတ်ဓာတ်ဖြင့်ဒီကံကြီးကိုချုံထုံခဲ့တဲ့အတွက်ဒီသားရင်နဲ့ခွဲရတဲ့အချင်းဆုံးမစိတ်ဓာတ်ဘယ်လိုဖြစ်သွားလဲအင်းစဉ်းစားကြည့်ရနော်ခွဲနိုင်လားမခွဲနိုင်ဘူးမခွဲနိုင်ဘူးဘာဖြစ်လို့လဲသားကိုတွဲတာမမောတဲ့စိတ်ဓာတ်ဖြင့်ဒီကံကိုချုံထုံခဲ့တဲ့အတွက်သားရင်ပေါ်မှာအမတန်ချင့်မြန်လို့တဲ့အမတန်တွဲတာတဲ့အမတန်ချင့်မြန်လို့နေတဲ့ဒီသားရင်ဒီသားရဏလေးနဲ့ခွဲရတဲ့အချင်းခါမှာစိတ်ထဲမှာမချိမဆန့်ဖြစ်သွားပြီ။အကြေးမြန်ပေါ့။ငါရဲ့သားရည်ကပြိစိကဘောလီညာကိုရရှိနေတဲ့သူတော်ကောင်းကြီးဖြစ်ကြတယ်ဆိုပြီးဝန်တာတတ်မယ်ဆိုရင်ဒီနေရာမှာကုသိုလ်တရားတွေများစွာတိုးပွားပြီးမလာနိုင်ဘူးလား
။လာနိုင်တယ
်။ဒါပေမဲ့လို့အဲ့ဒီလိုဝန်တာတဲ့စိတ်ထားဖြစ်သလား။မဖြစ်ဘူးဘာဖြစ်လို့လဲ။သားပေါ်မှာတွေ့တာမင်မောနေတဲ့လောဘနဲ့တည်းချမ်းရံပြီးတော့ကံကြီးကိုထူထောင်ခဲ့မိတယ်။ဒါကြောင့်လောဘတဏ္ဍာရှင်ပြီးကံတခုကိုထူထောင်ခြင်းဖြင့်မိမိအတွက်ကောင်းမကောင်းတို့ဒီကိစ္စတွေဒီမိုင်းတွေစဉ်းစားဖို့မလိုဘူးလား။ဒါပြီးနဲ့ခက်တော့ခက်တယ်။ဟာခက်တာ။ဟင်?ခက်တယ်ဆိုတာကကောင်းမှုကုသိုလ်တစ်ခုပြီးပြုတ်ပြီဆိုရင်အင်းရှင်မလည်းရှိနေခြင်းနဲ့အင်းရှင်ယောက်ျားလည်းရှိနေခြင်းနဲ့ဒါတွေသမီးတွေလည်းစုံစုံလင်းလင်းရှိခြင်းကြတယ်။ဒီထဲမှာအကင်းနဲ့အစ်စ်တွေပါမယ်ဆိုရင်မြည်တယ်မြည်တယ်လေအကုန်လုံးစုံစုံလင်းလင်းရှိနေကြတယ်။တယောက်ယောက်ချွတ်တယ်နေမယ်ဆိုရင်ဒီကောင်းမှုပြုတ်ကျင်တဲ့ဆန်တတ်တာရှိလား။မရှိဘူး။ဘုန်းကြီးဆောင်ပြောတဲ့ပုဂ္ဂိုလ်နော်။ဟိုပတိင်္ဂဒီကကြီးရေဆောင်ပြောတယ်ဆိုတော့မထင်နဲ့နော်။ဘာဖြစ်လို့ဒီလိုစုံစုံညီညီနဲ့ကောင်းမှုကိုပြုတ်ကျင်ရတာလဲ။ဘယ်လိုအဖြစ်ပေးကြမလဲ။နားလည်ကြပါလေ။နားလည်တယ်မဟုတ်လားမြင်တတ်တယ်။ဟမ်?နားလည်ပါလေ။နောက်ထပ်လည်းစုံစုံညီညီလေးနဲ့ပြန်ပြီးတွေ့ဆုံခြင်းနဲ့စိတ်ထားလေးတွေမရှိကြဘူးလားရှိနေကြတယ်။အဲဒီစိတ်ထားနဲ့ကံထူထောင်လိုက်တဲ့အခါဒီကံကအကျိုးပေးတဲ့ဘဝရောက်ရင်ခွင့်နိုင်ပါဦးမလား။မခွင့်နိုင်ဘူး။ဘူးလည်းမခွင့်နိုင်ဘူး။နောင်လည်းမခွင့်နိုင်ဘူး။ဘဝစဉ်တိုင်းလည်းမခွင့်နိုင်ကြဘူးဆိုရင်ဒီဩနာတရေဒုက္ခပိကြီးမှလွတ်မြောက်ကြပါတော့မလား။မလွတ်မြောက်ဘူး။ဒါကြောင့်ကံကိုထူထောင်ခြင်းအချင်းခံပါလောဘတက်တဲ့ကတိတ်ချမ်းရံပြီးတော့ကံတစ်ခုထူထောင်ခဲ့မိမယ်ဆိုရင်ဝိဉ္ဇဉ်မမောတဲ့စိတ်ဓာတ်ကြီးသင်ရပြီးတော့ကံတခုထူထောင်ခဲ့မယ်ဆိုရင်ဒီကံကအကျိုးပေးတဲ့ဘဝမှာလောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်အပ်တဲ့ဝိဉ္ဇဉ်မမောတဲ့စိတ်ဓာတ်ကြီးအကောင်းတဲ့ပုဂ္ဂိုလ်ဖြစ်အပ်တယ်နော်။ဘုန်းကြီးခဏခဏပြောခဲ့မှုတဲ့သတိကတစ်ထိပ်အလောင်းကြီးပေါ့နော်။ကံတစ်ချောင်းဆိုတာပဲအကူကလည်းကံတစ်ချောင်းဆိုတာပဲ။အလူရှင်ကြီးအလူကပုဂ္ဂိုလ်ကြီးကြည့်လိုက်တော့တိသိကဗုဒ္ဓအရှင်မြတ်ကြီးပဲ။ဒါပေမဲ့ဒီလုတ်တဲ့ပုဂ္ဂိုလ်ကလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုဆုတောင်းတယ်အကောလုတ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ချမ်းသာတစ်ခုပဲဆုတောင်းတယ်ဒီကံကအကျိုးပေးတဲ့ဘုရားမှာတစ်သေးသားနှစ်ယောက်လုံးလာဖြစ်တာပဲ ဘာကွာကျသွားလဲဆိုတော့နိဗ္ဗာန်ကျမ်းစာတစ်ခုကိုဆွတောင်းနေတဲ့အကုလုသူကအမတန်ကြီးမြတ်နေတဲ့စိတ္တကျမ်းစာတွေကိုစွန့်လွတ်နိုင်တဲ့စွမ်းအားတွေပေါ်လာတဲ့ဘယ်ခါမှလဲဝိပဿနာဉာဏ်စွာဖြင့်လောကပွင့်ထွန်းလာပြီဆိုတဲ့အချိန်ကမှစိတ္တနဲ့အကုန်စွန့်သွားနိုင်တယ်။ညီလို့သူအကုန်လုံးစွန့်ပြီးတော့သာနာပေါင်းဝင်ရောက်ပြီးရှင်ယံပြုတဲ့ယဟန္တာဖြစ်သွားတယ်။ညီလို့တဲ့ဇောတိကတည်းကအလောင်းကတော့သူကလူနဲ့နိဗ္ဗာန်သုံးတန်တော်ကျမ်းစာကိုဆွတောင်းထားတဲ့အဲ့ဒီဒီစိတ္တကျမ်းစာကြီးနဲ့တွေ့တဲ့အခါခွင့်နိုင်တဲ့စွမ်းအားရှိတာရှိဘူး။မခွင့်နိုင်တဲ့အတွက်ကိုယ်စိတ်ကဘာကြီးဆက်ကြောပေးရတယ်ဒီကဘာလေးကဘာမှတော့ဘာလို့ဒီကြီးပြည့်စည်သွားတဲ့အယိုးတွေကိုစုပုံလိုက်မယ်ဆိုရင်ဝေဘုံလတောင်လောက်သို့မဟုတ်ပြုဇနာလောက်မြင့်နေတောင်ကြီးတောင်ဖြစ်နေတယ်လို့ဆိုတယ်။ဒီအယိုးတွေကလည်းမဆင်းရင်မပြည့်စည်ခဲ့ဘူးဆိုရင်ပေါ့နော်။ဒီကဘာမှတောင်လုံးပုံပြီးတော့နေခဲ့ရတဲ့ဘဝတွေမိတ်များတယ်။90ရက်ကဘာဆိုတော့တောင်လုံးပေါင်း90ကလုံးတော့ဒီကြီးပြည့်စည်တဲ့ဘဝတွေရှိခဲ့တယ်။ဒါတော့အဲ့ဒီတောင်လုံးပေါင်း90ကလုံးတော့ဒီပြင်ပြစီရတဲ့ဘဝတွေကိုပေတံမေမောထာနဲ့မတူဘူးလားတူနေတယ်ဆက်ကြောတန်ချူတော်နဲ့အချိန်ကမှစိတ်ဓာတ်ကြီးနေပြုပြင်ပြောင်းလဲတတ်ဖို့တော့လိုအပ်ပါတယ်နော်နောက်တစ်ခုဒီဥပ္ပလောဒေရီမအလောင်းပြန်ကြည့်လိုက်တဲ့အချိန်ကသူကလောဘတက်ချင်ရင်ပြီးတန်ချူတော်ကြတာတော့မှန်နေဒါပေမဲ့တစ်ခါကအရှင်ဘိသိကဗုဒ္ဓအပေါ်မှာမေတ္တာနဲ့တည်းကလည်းကျင်းဝဖြစ်တယ်တန်ခါရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကမ္မသက္ကရသမတိတိညာအစရှိတဲ့ဉာဏ်ဒီကလည်းပြတ်ချမ်းပြီးတော့ဒီတဏ္ဍတက်ကိုသုဒ္ဓပြုစုပြည့်ထောင်ခဲ့တာဖြစ်တယ်။မိတ္တတက်ရှင်ဆံရံပြီးတော့တန်တခုထွန်းအောင်ခဲ့တဲ့အတွက်အဲ့ဒီဘုရုမဘာဝရီမြင်ရဖြစ်တဲ့ဘောမှာသုဒ္ဓမိတ္တတက်ကြီးမားတဲ့သူတော်ကောင်းတူဖြစ်အပြန်ပါလေ။ဘယ်လိုမိတ္တတက်ကြီးလဲ။ဒီတန်ခါရမွေးဖွားတာတေတုံးကြီးမွေးဖွားတယ်ဆိုပြီးတော့မိမရည်ကလင်းစေကြတယ်ဒီမူရည်ကြီးတော့ပြန်ပေါ်ပြီဆိုကြပါစို့နော်မူရည်ကြီးပြန်ပေါ်လိုက်တဲ့အချိန်ကကြတော့ရှင်မင်းလုတ်တဲ့ပုဂ္ဂိုလ်ကမပြောလဲဒီမိဖုရား900ခုံးတိုက်တဲ့မိဖုရား900ကိုဘုရုမဘရီမိဖုရားရဲ့ကျွန်းအဖြစ်နဲ့အကုန်လုံးလွတ်အပ်လိုက်တယ်အဲဒီအချိန်ကမှဘုရုမဘရီမိဖုရားကြီးကကဲသူ့ကိုကျွန်းဖြစ်စေဆိုရင်ဒီမိဖုရားကြီးဘုရုမဘရီမိဖုရားရဲ့ကျွန်းဖြစ်တဲ့အကြောင်းတန်းကြီးကိုစီလဲစီရမယ်ဆိုပြီးတောက်ဆွလိုက်တယ်စီလဲပေးလိုက်ပါတယ်ကျွန်းဖြစ်ပြီရှင်ဖြစ်သွားတဲ့အချိန်ကကြတော့မိမယကြီးကပါလို့ဆိုလဲရှင်မင်းကြီးဒီကျွမ်းမတွေကိုကျွန်တော်ကျွမ်းမကိုမိမယကြီးပိုင်ပြီပိုင်နေတဲ့အချိန်ကမှဒီကျွမ်းမတွေကိုလုံရင်းချမ်းသာပြီးပြင်နေတဲ့အမိတ်အာဏာကျွန်တော်မှမှရှိပါရဲ့လားမိကြီးရှိပါတယ်ရှိရဆိုတော့ချက်ချင်းအလုံးပဲလုံရင်းချမ်းသာပြီးပြုလိုက်ပါတယ်ကျွမ်းဖြစ်မှလုံရင်းချမ်းသာပြီးပြုတယ်လုံရင်းချမ်းသာပြီးပြုကြောင်းကိုလည်းတန်းပြီးစီလဲစီတယ်ဒီလိုဆိုရင်ဒီမိမယ900တော့အပေါ်၌သူမေတ္တာတက်ရှိသလားမေတ္တာတက်ဒီပြည့်နေသလားလို့မင်းရင်ဘယ်လိုပြောမလဲမေတ္တာတက်ဒီရှိတယ်ဘာဖြစ်လို့လဲအတိတ်ကလမ်းထူတော်တဲ့အချိန်ခါမှာဒီကံကမေတ္တာတက်ဒီကရစ်ပတ်နှောင်းဖွဲ့ထားတယ်ရစ်ပတ်နှောင်းဖွဲ့ထားတဲ့အဲ့အတွက်ဒီမေတ္တာတက်ဒီရစ်ပတ်နှောင်းဖွဲ့ပြီးကံတစ်ခုထူတော်ပြည့်နေတဲ့အဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာမိမိကိုမလုံမုန်းတာလို့ဂုဏ်တိုင်နေတဲ့ဒီမိမယတွေအပေါ်မှာမေတ္တာပြင်းပြတဲ့စိတ်ထားရှိသလားမရှိဘူးဒေါသနဲ့ရှင်နေတဲ့စိတ်ထားတွေရှိသလားမရှိဘူးဒီကောင်မတွေငါ့ကျွန်းဖြစ်ပြီးငါဆိုင်ကြည့်လိုက်တာဒီစိတ်ထားမျိုးရှိလားမရှိဘူးကိုကိုကျွန်းမဟုတ်တဲ့ပုဂ္ဂိုလ်တောင်မှဥမလီခန့်နေတာတချို့ရဲရဲဆက်ဆက်ဟုတ်ဘူးလားဟမ်အဲဘလို့မဟုတ်တယ်လို့မပြောဘူးနော်ကဲကိုကျွန်းမဟုတ်တဲ့ပုဂ္ဂိုလ်တောင်မှတူးနေသူခိတဲ့ခဏကျုံညံ့ဆုံးညတာဘုန်းကြီးဒီရင်တော့ကတော့ကမ္မိယရီနဲ့ကျုံမှုတော့သူတို့ကမ္မိယရီကဘာပြောလဲကမ္ဘိယအဟောင်းကကမ္ဘိယအသိပုံမနိုင်နဲ့ဟုတ်တယ်လားမဟုတ်ဘူးလားဟမ်ဒါကကမ္ဘိယအသိရောက်လာပြီဆိုရင်ကမ္ဘိယအဟောင်းကအမတန်ဩဇာအာဏာပြီးဘာလုပ်လိုက်ညာလုပ်လိုက်ဟောသူဒီလိုခိုင်းတာဟုတ်တယ်မဟုတ်လားအဲ့ဒါမေတ္တတက်ရှိလို့လားမရှိလို့လားမရှိကြဘူးသူဒီမှာဘုရုမဘရီမိဖုရားကြီးကအဲ့ဒီစိတ်ထားရှိတာမရှိဘူးဘာဖြစ်လို့သူကဒီစိတ်ထားမရှိရလဲအတိတ်ကကံထူတော်တဲ့အချိန်ခါမှာမေတ္တတက်တယ်ဆင်းရဲပြီးတော့ကံကိုကြုံခဲ့တယ်ကြုံခဲ့တဲ့အတွက်ဘုသူ့ကမှမုန်းတဲ့စိတ်ထားမရှိဘူးဘုသူ့ကမှအပြစ်မြင်တဲ့စိတ်ထားလည်းမရှိဘူးမကောင်းမှုလည်းကောင်းလားကောင်းတယ်ကုသိုလ်တရားတွေတိုးပေါ်သွားတယ်ဘယ်လိုတိုးပါလဲမိမိရရှိတဲ့ဒီတန်ခါရမှာမဟာဘုရုကမင်းသားတပူကိုသာလည်းမိမိကိုယ်တိုင်မွေးကြည့်တယ်ကျန်နေတဲ့သား40 490နဲ့900ကိုအဲ့ဒီမိမိ900လက်ထက်အကုန်လုံးအနှင်းလိုက်တကယ်သားဖြစ်နေမွေးပြီးတော့သွတ်ပြလိုက်သွတ်ပြလိုက်တဲ့အချိန်ကလည်းဒီမင်းသားကြီးရဲ့ဘုန်းကရှိပါတယ်နော်ဒီနေ့တန်ရဏအဖြစ်နဲ့ခုလိုသိမ့်ပြီးမွေးမြူရတဲ့အချိန်ခါကျတော့ဒီတန်ရဏတွေက ဒီစဉ်ကဘောဓိဉာဏ်ကိုရရှိမဲ့ဘုံကံပါရမီရည်ကျင့်နေတဲ့တရားနာရှင်ဖြစ်ခြင်းကြောင့်ဒီသားကြီးတွေမြင်ရတဲ့အချိန်ခါမှာရက်ဆက်နိုင်တဲ့အချိန်ခါကိုရှိလိမ့်လား?မရှိတော့ပြန်ဘူးသူတို့ရဲ့အကျမ်းနဲ့နော်အဲ့ဒါကြောင့်မိများတွေကဒီသားရဏတွေအလုံးမွေးပြီးတဲ့အတွက်ဒီသားရဏ900တဲ့ပြင်းလဲသွင်းတဲ့အလုံးကြီးပြင်းသွားကြတယ်နောက်တစ်ခုအာမောဟဓာတ်ဒီလိုအာဒေါသမေတ္တာဓာတ်တွေဆံယမိကံဒီခုကိုထူထောင်နိုင်တဲ့အတွက်သူ့မှာအာဒေါသဓာတ်ဒေါသမကြီးတဲ့ပုဂ္ဂိုလ်လာပြီးတော့ဖြစ်ရတယ်အကြိမ်ရင်ဒီအချိန်ခါမှာဒီပွဲမှာဒေါသကြီးမယ်ဆိုရင်ဒီမိများတွေကိုသူလက်ဆန်းခြေလိုက်မယ်ဆိုလို့ရှိရင်လမ်းလမ်းကြီးနောက်ထပ်ချက်ပြီးရှင်းမတော့နိုင်ဘူးလားဖြစ်သွားမယ်ကောင်းလား
မကောင်း
ကုအမောဟဓာတ်မေတ္တာဓာတ်တွေနဲ့အာဒေါသဓာတ်မေတ္တာဓာတ်တွေဆံယံထားတော့ကောင်းတယ်ဒါပေမဲ့အဲ့ဒီအာဒေါသဓာတ်မှာသူကအာမောဟခေါ်တဲ့အသိဉာဏ်မှာဉာဏ်ပညာတွေကလည်းပူးတွဲပြီးတော့ဆံယံထားပါတယ်အကြိမ်ရတာအသိဉာဏ်မရှိတဲ့အမျိုးသမီးတစ်ဦးဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီအမျိုးသမီးတွေဒီကျွန်းမင်းကြီးကျွန်းအဖြစ်နဲ့ရရှိလိုက်တယ်ဒီအမျိုးသမီးတွေကိုကျွန်းအဖြစ်မှလုံရင်းချမ်းသာခြင်းပေးခြင်းဆိုတဲ့ဒီအသိဉာဏ်မှာဉာဏ်ပညာလေးတွေတောင်ပေါ်ပါ့မလား
မပေါ်နိုင်ဘူး
နော်ဒါကြောင့်ကံထူထောင်ခြင်းအချင်းခံမှာတိတ်အေးကြီးပါလေအတိတ်ကကံကြီးထူထောင်ခဲ့တဲ့အတွက်ဒီကံကြီးကဘုရားမှာလာပြီးတော့ပကြီးကံတစ်ချက်ကိုရုပ်လုံးပေါ်တယ်လို့ပေါ်ပြီးနေတယ်ဆိုရင်ဒီဘဝမှာလည်းသံဃာကြီးမဆုံးကြပြီတဲ့ပုဂ္ဂိုလ်တွေအတွက်ဒီဘဝပြည့်စုံမြတ်ဆောင်နေတာလဲနောက်အနာဂတ်အတွက်ပကြီးကံကြီးရည်စွယ်နေကြတာဖြစ်တယ်ဒီကံကြီးကတစ်ချိန်အနာဂတ်မှာရုပ်လုံးပေါ်အောင်ပေါ်ပြီးမဲ့ကံကြီးဖြစ်နေပါတယ်အဲ့တော့အတိတ်ကအတ္တတမ္မာပဏိတိစက်ကြီးနဲ့ပြည့်စုံခဲ့တဲ့အတွက်ဒီဘဝမှာအချက်ကျတဲ့ဒီအတ္တတမ္မာပဏိတိစက်ကလည်းပတ်ပြီးတဲ့အတွက်အစဉ်တည်းကြီးနဲ့ဘဝတွေရရှိဒီလိုဆိုရင်နောက်ထပ်လည်းသန္တာရှိဆိုတာရှိတယ်လို့အစဉ်တည်းကြီးနဲ့ဘဝတစ်ခုကိုလွန်လန်းတောင့်တခဲ့တယ်ဆိုရင်ဒီဘဝမှာလည်းအတ္တတမ္မာပဏိတိစက်ကြီးနဲ့အချက်ကျတဲ့ပြည့်စုံအောင်ကြည်ညာချက်ကိုပေါ်များအထောက်ဖို့မလိုဘူးလားလိုနေတယ်သို့တော့နိဗ္ဗာန်ကိုလိုချင်တဲ့တပည့်တော်ကနောက်ထပ်ဘဝဆိုတာဘယ်တော့မှမလိုချင်ပါဘူးဆိုလို့ရှိရင်ကအတ္တတမပဏိတိစက်နဲ့မပြည့်စုံပါဘူးလားပြည့်စုံပါမယ်ဒီဘဝမှာပဲနိဗ္ဗာန်ကိုအပြည့်ရှင်းနေပါတယ်ဆိုရင်သဘောကိုယ်တိုင်ဘာလုပ်ရမလဲဘယ်ကံစင်ကြမှုရှိအောင်စေကျော်သုတ်သင်ရမယ်ဝစီကံစင်ကြမှုရှိအောင်စေကျော်သုတ်သင်ရမယ်မနောကံစင်ကြမှုရှိအောင်စေကျော်သုတ်သင်ရမယ်ဒါအရေးအကြီးဆုံးလုပ်ငန်းရည်ပါနော်တခြားတခြားလူငယ်ညက်တွေကတိတ်အရေးကြီးသလားမကြီးပါဘူးဘာဖြစ်လို့လဲမိမိတို့မျိုးစုပြုထောင်နေတဲ့ကံတွေကမိမိတို့ရဲ့ကိုယ်ပိုင်ဥစ္စာဖြစ်ပါတယ်တခြားတခြားပုဂ္ဂိုလ်တွေရဲ့ကိုယ်ပိုင်ဥစ္စာဟုတ်သလား
မဟုတ်ဘူး
တခြားတခြားပုဂ္ဂိုလ်တွေမျိုးစုပြုထောင်နေတဲ့ကံတွေဟာလည်းမိမိတို့ရဲ့ကိုယ်ပိုင်ဥစ္စာဟုတ်သလား
မဟုတ်ဘူး
ဘဝတစ်ပတ်ပြောင်းသွားပြီဆိုလို့ရှိရင်မိမိတို့မျိုးစုမျိုးထောင်ထားတဲ့ဒီကံတွေကိုတည်းမိမိတို့ကကိုယ်ပိုင်ဥစ္စာအဖြစ်နဲ့သိမ့်ပိုက်ပြီးဘဝတစ်ခုကြောင်းလာမှာဖြစ်ပါတယ်နော်ဒါကြောင့်ခုလိုအတိအညာအတိအလိမ္မာဉာဏ်ပညာရှိတဲ့ဘဝတစ်ခုကိုရထားတဲ့အချိန်ခါမှာမိမိတို့ရဲ့ဘဝမိမိတို့ရဲ့အစိမ်းချမိမိတို့ရဲ့ကာယကမိမိတို့ရဲ့ဝစီကမိမိတို့ရဲ့မနောကံလေးတွေကိုပြုပြင်ပြောင်းလဲပြစ်တတ်ဖို့မလိုဘူးလားလိုနေတယ်ဒီလိုမှအမတန်ဆိုးပါတယ်ဆိုနေကြတာကဒီလောဘကိုအကြောင်းပြုပြီးတော့ဘာရလူစိတ်ဒီနဲ့လွန်ကျူးတာရှိတယ်။ဒီလိုလောဘကိုအကြောင်းပြုပြီးတော့ဝစီကျူးစိတ်တွေလွန်ကျူးနေတာလည်းမရှိဘူးလား?ရှိတယ်။လောဘကိုအခြေခံပြီးတော့တွေ့တာမင်မောမှုတွေပေါ့လေ။ဒီတွေ့တာမင်မောမှုတွေကိုအခြေခံပြီးတော့မူသားတွေပြောကြတယ်။ဒီတွေ့တာမင်မောမှုကိုအခြေခံပြီးတော့ဂုံးတဲ့စကားတွေပြောကြတယ်။ဒီတွေ့တာမင်မောမှုတွေကိုအခြေခံပြီးတော့ကျန်တဲ့စကားတွေပြောကြတယ်။ဒီတွေ့တာမင်မောမှုတွေကိုအခြေခံပြီးတော့ပင်ဖြစ်တဲ့စကားတွေပြောကြတယ်။ဝိညာဉ်ကစင်ကြဖို့ရှိသလားမရှိဘူးဒီလောဘကဒီကံကစင်ကြဖို့မရှိအောင်ဝိညာဉ်ကစင်ကြဖို့မရှိအောင်မနောကစင်ကြဖို့မရှိအောင်လည်းတွန့်ဖို့နှိမ်တဲ့အစွမ်းအားရှိပါလားလောဘတွေဒီလိုစွမ်းအားရှိသလားဆိုတော့မဟုတ်ဘူးဒေါသရဲ့လို့ဖြစ်လာပြီဆိုရင်လည်းကံကစင်ကြဖို့မရှိဘူးဒီဒေါသကကံကစင်ကြဖို့မရှိအောင်ဝိညာဉ်ကစင်ကြဖို့မရှိအောင်မနောကစင်ကြဖို့မရှိအောင်တွန့်ဖို့ဒေါသရဲ့လို့ဖြစ်လာပြီဆိုရင်ပြောသင့်တယ်မပြောသင့်တယ်မချင်းချဘူးပြောနေတာဘက်ကနေပြောထည့်လိုက်တာပဲဒေဝန္တပုဂ္ဂိုလ်တွေခံနိုင်နေမခံနိုင်နေဆိုတာစဉ်းစားသေးလားမစဉ်းစားတော့ဒေဝန္တပုဂ္ဂိုလ်တွေကိုယ်စီရင်ခြင်းစီစီရင်ခြင်းဖြစ်မလားမဖြစ်ဘူးလားလဲမစဉ်းစားဘူးမိမိကိုယ်စီရင်ခြင်းစီစီရင်ခြင်းဖြစ်မလားဆိုတာလဲမစဉ်းစားဘူးမိမိသူတော်ဘာနှစ်ဦးသားလုံးကိုယ်စီရင်ခြင်းစီစီရင်ခြင်းဖြစ်မလားဆိုတာလဲမစဉ်းစားဘူးအဲ့ဒီတော့မစဉ်းစားဘဲနဲ့ကံကြီးကိုထုံလိုက်တော့ဘာဖြစ်မလဲအရှင်သူညိတာမတည်လို့လို့မစဉ်းစားတဲ့ပုဂ္ဂိုလ်တွေထုံထားတဲ့ကံရှိတဲ့ ဘဂဝါတွေလွှဲရတဲ့လမ်းကိုမလိုက်ရဘူးလားလိုက်ရလိမ့်မယ်တတိရှိဖို့သိကောင်းနော်ဒါကနံပါတ်1ပုဂ္ဂိုလ်ပဲကဲနောက်နံပါတ်2ပုဂ္ဂိုလ်အဲ့ဒီဘုဂဝန္တုကဂိုင်းကြီးကိုထူထောင်လိုက်ပြီထူထောင်တဲ့အချိန်ခါမှာသူကလောဘသိအားကောင်းတယ်လောဘကလည်းဒီကံထူထောင်တဲ့အချိန်ခါမှာသိအားကောင်းတယ်အလောဘကတော့အာနေနေတယ်နောက်တစ်ခုအတ္တမေတ္တာဓာတ်ကတော့ကံထူထောင်ခြင်းအချိန်ခါမှာလောဘကလည်းအကောင်းတယ်နောက်တစ်ခုဒေါသကလည်းသိအကောင်းတယ်လောဘကလည်းသိကြီးတယ်ဒေါသတွေကလည်းသိကြီးတယ်အလုပ်တစ်ခုလုပ်ပြီးဆိုလို့ချင်းသိကြီးကြီးပြူပြူနဲ့ဘယ်တော့မှမလုပ်ချင်ဘူးဒေါသနဲ့ကြီးနဲ့စိတ်ပါလက်ပါစိတ်မှန်ပါနဲ့အလုပ်တစ်ခုလုပ်တတ်တယ်လောဘကလည်းကြီးလိုက်တော့မှမပြောနဲ့ဟုတ်တယ်မလားဒီတော့လောဘဒေါသတွေခံရပြီးတော့ကံတစ်ခုထူထောင်ပြီးဒါပေမဲ့သူ့မှာအတိအလင်မှာဉာဏ်ပညာတော့ရှိတယ်တော့ရှိတယ်။တစ်ဖက်ကလောဘကြီးတာမှန်တဲ့ဒေါသကြီးတာလည်းမှန်တယ်ဒါပေမဲ့သူမသိဘူးလား။သိတတ်ပါတယ်။သိရတဲ့နဲ့တက်တဲ့လောဘကြီးတာ။သိရတဲ့နဲ့တက်တဲ့ဒေါသရှိနေတယ်။ဘယ်နဲ့တော့ယုံကြည်တယ်ဟုတ်လားမဟုတ်ဘူးလား။ဟမ်ဒီလိုချင်းနေဟုတ်လားမဟုတ်ဘူးလား။ဟမ်သိရတဲ့နဲ့တက်တဲ့လောဘကြီးတယ်။သိရတဲ့နဲ့တက်တဲ့ဒေါသကြီးနေတဲ့ပုဂ္ဂိုလ်တွေလောကမရှိဘူးလား။ကြည့်ကြတယ်ဆက်တတိချက်ပေါ့နော်။ဒါပေမဲ့အဲ့ဒီလိုလောဘဒေါသတွေခြံရံပြီးတော့အမောဟတက်ခြံရံပြီးတော့ကံတစ်ခုထူထောင်လိုက်ပြီ။ထူထောင်လိုက်တဲ့အချိန်ကဒီကံကအကျိုးပေးတဲ့ဘဝတစ်ခုရတယ်။ရလိုက်တဲ့အချိန်ခါမှာဘာဖြစ်တယ်လဲ။သူ့တဏ္ဍာမတိဖြစ်နေတဲ့အလောဘတရားကသူ့ကံထူထောင်တဲ့အချိန်ခါကလောဘတွေအကောင်းကြတဲ့အတွက်အလောဘကလောဘကိုအနိုင်ယူဖို့ရတယ်မစွန့်နိုင်ဘူး။ဒီချင်းကကံထူထောင်တဲ့အချိန်ကမှဒေါသတက်တယ်ကသိအကောင်းကြတဲ့အတွက်သူ့ရဲ့အဒေါသတက်ကဒီဒေါသကိုအနိုင်ယူဖို့ရန်အတွက်လည်းမစွမ်းနိုင်ခြင်းတည်းလောဘတွေခံရမိကံတစ်ခုထူထောင်ခဲ့ပြီတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာလောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဒေါသတက်တယ်လည်းခံရမိကံတစ်ခုထူထောင်ခဲ့ပြီတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာဒေါသတက်ကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်နည်းနည်းလေးမှသူ့သွားပြီးတော့မပြောနဲ့ပြောလိုက်တဲ့နဲ့တခါတည်းပုပ္ပတ်ကိုညံတော့ရပဲနည်းနည်းမှအပြောမခံဘူးနည်းနည်းမှလည်းအသိမခံဘူးသူမသိလို့လားလို့မင်းသိပါလေနော်ဒါပေမဲ့ဒီနေရာမှာကတော့တစ်ဖက်ကသူကကံထူထောင်ခြင်းအချိန်ခါမှာသူကဉာဏ်ပညာတော့ရှိပါတယ်သူဉာဏ်ပညာကတော့အသိဉာဏ်ဖြစ်နေပါတယ်နော်ဆရာကောင်တမန်ကောင်မိကောင်ဆွေကောင်မိကောင်ဖခင်တို့ဆွတ်ဆုံးပါတယ်အတိုင်းကံကံရဲ့အကျိုးကိုတက်ပြီးနားလည်နေတယ်သူများအပြောနဲ့လွှမ်းနေရတယ်ကမ္မတက္ကရာတမန်တိတိဉာဏ်တော့အနည်းဆုံးရှိမယ်ဒီရဲ့အသိဉာဏ်နဲ့ရုပ်တည်းသိတယ်နာမ်တည်းသိတယ်ဒီရဲ့အစင်းမြင့်တဲ့အကြောင်းတရားတွေသိတယ်အကျိုးတရားတွေသိတယ်ဒီရဲ့အစင်းမြင့်တဲ့အကြောင်းတရားတွေလည်းကတိယုဏ်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေသိတယ်အဲ့ဒီအသိဉာဏ်လေးလည်းအစင်းမြင့်အရှိကောင်းရှိနေပါလေနော်ဉာဏ်ပညာကတော့သူ့မှာရှိတယ်ဉာဏ်ပညာရှိပေမဲ့လို့ဒီဉာဏ်ပညာကခြံရပြီးတော့ကံကြီးသူ့ကံတစ်ခုကိုထူထောင်ခဲ့ပြီတဲ့အဲ့တည်းဒီကံကအကျိုးပေးတဲ့ဘောမှာဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်တော့ဖြစ်နေတယ်ဒါပေမဲ့လို့တဲ့ကဉာဏ်ပညာကြီးနေပေမဲ့လို့တပတ်ကလောဘဒေါသတွေခြံရပြီးကံတကုထူထောင်ခဲ့ပြီတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘုရားမှာလောဘဒေါသသိအားကောင်းတဲ့ပုဂ္ဂိုလ်ဖြစ်ရတယ်နော်အဲဒီပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်မျိုးလဲလို့မေးရင်တော့ဒီမှာတတ္တဗိယမထေဆိုတဲ့မထေကြီးတစ်ပါးထုံးကိုထောက်ပြထားပါတယ်အဲဒီတတ္တဗိယမထေဆိုတာကတော့ဥစဉ်တို့လည်းအထက်ကရကဖွင့်ထားတာမဟုတ်တော့မသိဘူးအဲဒီမထေကြီးကဉာဏ်ပညာကြီးလိုက်မယ်ဆိုလို့ရှိရင်ဝဇီရူပမဉာဏဝရဇိလက်နဲ့မိုးကြိုးစက်ကဲ့သို့အလွန်ထက်မြင့်တဲ့ဉာဏ်ရှိတယ်။အတိတ်ကဝိပဿနာဉာဏ်ဤအကောင်းကဲ့ကိုညှပ်။ဒါပြင်းနဲ့အဲ့ဒီမထေကြီးကလောဘနဲ့သိကြည့်တယ်တဲ့ဒေါသကလည်းသိကြည့်တယ်ဘယ်သူများများတူနေကြတယ်မပြောတတ်ဘူး။ဟမ်ဒီနေ့တည်းမှာအဲ့ဒီလိုပုဂ္ဂိုလ်များရှိကြလား။ဟမ်ဉာဏ်ကတော့ရှိတယ်လို့ရှိပါတယ်ဒါပြင်းနဲ့လောဘကလည်းသိကြည့်တယ်ဒေါသကလည်းသိကြည့်တယ်တဲ့ဒါဘာဖြစ်လို့လဲအတိတ်ကငံထူထောင်ခြင်းအချိန်ကမှလောဘဒေါသကြီးပြီးဉာဏ်ကအကောင်းကြတဲ့အတွက်ဒီဉာဏ်ကအကျိုးပေးတဲ့ပုံမှာဉာဏ်ပညာတော့ကြီးမှာပါရဲ့ဒါပေမဲ့လို့လောဘသိအကောင်းတဲ့ပုဂ္ဂိုလ်ဒေါသသိကြီးတဲ့ပုဂ္ဂိုလ်ဖြစ်ရပြန်လေဒီလိုဆိုရင်အတိတ်ကတော့ပြီးခဲ့ပြီဆရာတော့နော်ဒီဘဝမှာမိမိတို့ကအတိတ်လိမ္မာဉာဏ်ပညာရှိတဲ့ဘဝတခုရရှိပြီအဲဒီလိုရရှိတဲ့ဘဝမှာနောက်ဆက်တန္တရာကြီးဆိုတာမိမိအတွက်ရှိနေအောင်မယ်ဆိုလို့ရှိရင်မိမိကလည်းလောဘကြီးတဲ့ပုဂ္ဂိုလ်လည်းမဖြစ်ချင်ဘူးဒေါသကြီးတဲ့ပုဂ္ဂိုလ်လည်းမဖြစ်ချင်ဘူးဆိုရင်ဒီကံကိုထူထောင်ခြင်းအချိန်ခါမှာမပါလို့ရမလဲ ဒေါသမကြီးတဲ့ပုဂ္ဂိုလ်ဖြစ်အောင်ဒေါသမကြီးတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားဖို့မလိုဘူးလားလိုနေတယ်ကံထူထောင်နေဆိုတာကခုဒီမှာတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာနှိမ့်စင်မလုပ်နေတာလေကံကြီးထူထောင်နေတာပဲတရားထိုင်နေတာလည်းကံထူထောင်နေတာပဲဝေယဝိဇ္ဇလောက်နေတာလည်းကံကြီးထူထောင်နေတာပဲလူနေတတ်နေတာလည်းကံကြီးထူထောင်နေတာပဲပြီးတော့ကံထူထောင်နေတဲ့အချိန်ကြီးကသိများတော့ဒီကံကိုထူထောင်နေတဲ့ရက်တွေအတွင်းမှာလောဘဖြစ်ဖို့ကောင်းလားမကောင်းဘူးဒေါသဖြစ်ဖို့ကောင်းလားမကောင်းဘူးဖြစ်ခဲ့မယ်ဆိုရင်ဘာဖြစ်မလဲဒီကံကအကျိုးပေးတဲ့ဘဝမှာလောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်မယ်ဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်နေကောင်းလားမကောင်းဘူးဒါတတိရှိတယ်နော်နောက်တစ်ခုနံပါတ်3ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကကံကိုအထုတ်ဖြင့်အချင်းအခါမတူကလောဘနဲ့သိအကောင်းနေမောဟအတိအမြင်မှာဉာဏ်ပညာဆိုလို့လည်းဘာမှသိပြီးတော့မရှိဘူးဘာမှနားမလည်ဘူးဘူးလုံးနားမထွက်ပဲလောဘကလည်းသိပြီးတယ်ဒါပေမဲ့တစ်ဖက်သားအပေါ်မှာမေတ္တာဓာတ်အတ္တဓာတ်တင်ကတော့တော်တော်လေးအကောင်းနေနော်အဲ့ဒီလိုပုဂ္ဂိုလ်ကသူကကံတစ်ခုထူထောင်လိုက်ပြီထူထောင်လိုက်တဲ့အချိန်ခါမှာဒီကံကအကျိုးပေးတဲ့ဘဝရပြီရလိုက်တဲ့အချိန်ခါမှာမဖြစ်တယ်လေလောဘနဲ့အာကောင်းပြီးကံကိုထူထောင်ခဲ့ပြီတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာလောဘသိကြီးတယ်အာလောဘကကဒီလောဘကိုအနိုင်ယူဖို့ရန်အတွက်မစွမ်းနိုင်ဖြစ်နေတတ်တယ်မောဟတက်တဲ့ချိန်ရပြီးတော့ကံတစ်ခုထူထောင်ခဲ့တဲ့အတွက်အဲ့ဒီဘဝမှာသူကမောဟသိကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဘာကိုပဲသူ့ကိုပြောပြောသူလွယ်လွယ်နဲ့နားလည်နိုင်တဲ့ပုဂ္ဂိုလ်မဟုတ်ဘူးလွယ်လွယ်နဲ့နားလည်နိုင်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတာဒီနေ့ပြည့်တဲ့နားလည်ရင်နားလည်လိမ့်မယ်ခွန်ကြီးတို့ကတော့သူများတွေကိုတရားသင်ပေးနေရတဲ့ဘဝဆိုတော့တော်တော်လေးနားလည်ပါတယ်မဟုတ်ဘူးဒီဥစ္စာကဒီလိုပါသင်ပေးလိုက်တယ်နောက်တစ်ခါလာပြန်ပြီဒီပုံစံအတိုင်းနောက်တစ်ခါလာပြန်ပြီဒီပုံစံအတိုင်းအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေဘုန်းကြီးတော်များများတွေ့ဖူးပါတယ်ဘယ်လိုမှမြင်လို့မရဘူးမြင်လို့မရတဲ့အချိန်ကကျတော့ကဲကဲကဲရှောက်ရှောက်ရှောက်ဆုံးပြီသူများရှောက်ရင်လူကမရှောက်ပါနဲ့မကျင်တဲ့တော့လာပြီးတရားရှောက်သွားတယ်နားထောင်လိုက်တယ်ကဲကဲကဲကျူးစားကျူးစားဒီလောက်ပဲပြောလိုက်ရတယ်ဘာဖြစ်လို့လဲသင်လို့နားမလည်ဘူးဘူးလုံးနားမထွေဖြစ်တယ်ဘာဖြစ်လို့လဲကံကိုထူထောင်ခြင်းအချိန်ခါမှာအသိဉာဏ်နဲ့ဉာဏ်ပညာတွေရှင်တွဲပြီးတော့ကံတစ်ခုကိုမထူထောင်ခြင်းဖြစ်ဘူးအသိဉာဏ်နဲ့ဉာဏ်ပညာရှင်တွဲပြီးတော့ကံတစ်ခုမထူထောင်ပြမိတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်တို့လက်ဖြစ်ရပြန်နေ။ဒါကြောင့်ကံကြီးကိုတကယ်ကြီးတယ်ငါကြီးတယ်အမှတ်တမဲ့ထူထောင်နေတာလား။မထူထောင်နေမှုတော့အမှတ်တမဲ့ထူထောင်နေတဲ့ကံကြီးလောကမှာတော်တော်များများရှိတယ်နော်သတိရှိကြ။ဘာရင်လို့မဟုတ်ဘူးသူများလှုပ်ရင်လှုပ်လိုက်တာပဲသူများကုန်းဟုတ်ချက်ဝှက်ချလိုက်တာပဲ။ဒီထဲမှာအသိအလိမ်မှာဉာဏ်ပညာမပါမင်းနဲ့ကံကြီးကိုသွားပြီးထူထောင်မိတာရှိတတ်ပါတယ်နော်။ဒါကြောင့်အဲ့ဒီလိုအမှတ်တမဲ့တော့မလုပ်ပါနဲ့။ကံတစ်ခုစီကံအရာတည်သွားပြီဆိုရင်ပြန်ပြီးဖြတ်သိမ်းဖို့ဆိုတာကအမှတ်တမ်းခက်တယ်။ခက်တယ်ဆိုတာကဒါရအတိအကျပြောမယ်ဆိုရင်အရိယာမဲ့ဒီဟုသောမွေးညံ့နှင့်နှုတ်မှသာလျှင်ဒီကံကိုပြုတ်သွားနေတယ်။အရိယာမဲ့ဒီဟုသောမွေးညံ့နှင့်မပယ်နှုတ်နိုင်သမျှကလပ်ပတ်လုံးများသောအဖြင့်ဒီကံဤနိဗ္ဗာန်မရမချင်းအခါအခွင့်သိနေဘောမှာအကျိုးပေးနေစွာရှိနေတယ်။အဲ့တော့အမှတ်တမဲ့ပြလိုက်တဲ့ကံလေးတစ်ခုကဉာဏ်ပညာမပါဘဲနဲ့အမှတ်တမဲ့ပြလိုက်တာ။အဲ့ဒီလိုပြလိုက်တဲ့ကံလေးတစ်ခုကအကျိုးပေးတဲ့ဘဝတစ်ခုရပြီဆိုရင်ဉာဏ်ပညာထုံတိုင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါပေမဲ့လို့တစ်ခေတ္တရေပေါ်၌မေတ္တာတတ်တယ်ညအမြဲရှိပါတယ်။သူမေတ္တာစေရနာကောင်းတယ်။မေတ္တာစေရနာရှိခဲ့တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ရောက်လျာဘဝမှာစိတ်ဥချမ်းသာခြင်းဆိုတဲ့ဒုက္ခတော့ရရှိနိုင်တယ်။ဘာဖြစ်လို့လဲ။သူဘာလို့အပေါ်၌မကြည်နဲ့တဲ့သူ့မှာဘာမှမရှိခဲ့ဘူး။ဟောသူကိုလည်းမကြည်နဲ့၊ဒီလူလည်းမကြည်နဲ့။အဲ့ဒီမကြည်နဲ့တဲ့စိတ်ဓာတ်သုတ္တနာမှာနည်းနည်းမှမရှိဘူး။မေတ္တာဓာတ်လေးနဲ့သူကတစ်ဖက်သားအပေါ်၌ကိဉ္ဝံဖြစ်တယ်။အဲ့ဒီတော့တစ်ဖက်သားအပေါ်မှာမေတ္တာဓာတ်တွေကိဉ္ဝံဖြစ်တယ်။ဒီအတ္တဓာတ်ဓာတ်လေးဆင်ရင်ပြီးတော့ဒီကံကိုထူထောင်ခဲ့မိတဲ့အဲ့ဒီကံကအကျိုးပေးတဲ့ဘဝမှာစိတ်ချမ်းမြတ်သာတာနဲ့နေရတယ်။မိမိအပေါ်မှာမကြည်နဲ့တဲ့ပုဂ္ဂိုလ်ဘယ်ယောက်ရှိတယ်လဲ။တယောက်မှမရှိဘူး။မနေ့ကလူနိဒဉာဏ်ကြည့်ပေါ့နော်အရှင်သင်္ကေတဗုဒ္ဓအပေါ်၌သူကမလုပ်ခဲ့တယ်လေမကျင်တတ်တဲ့စိတ်ဓာတ်နဲ့ကံတွေထုံခဲ့တယ်ဒီကံကအကျိုးပေးတဲ့ဘုရားမှာသူ့အပေါ်မှာကျင်တတ်တဲ့ပုဂ္ဂိုလ်ဘယ်နှယောက်ရှိလဲမရှိဘူးအရှင်သင်္ကေတဗုဒ္ဓကိုသူကမဟုတ်မတရားဆွဆွခဲ့မဟုတ်မတရားဆွဆွခဲ့တဲ့အဲ့ဒါဒီကံကအကျိုးပေးတဲ့ဘုရားမှာသူကမဟုတ်မတရားဆွဆွမဲ့ပုဂ္ဂိုလ်တွေဝမ်းမိနေပြီမနေဘူးလား ငါကောင်းကောင်းနေတဲ့နေ့ဒီကောင်မရငါ့ဘုံမှာနည်းနည်းမှမကျင်ဘူးဒီလိုကငါ့ဘုံမှာအမတန်အိတ်တာမရှိအများကြီးငါ့ဘုံဒီလိုမလုံးမုံတာရှိတယ်ဟုတ်တယ်သင်ကလည်းဒီလိုမပြောဘူးလားအဲ့ဒါဟုတ်သလားမဟုတ်ဘူးဘလို့ကြောင့်မိမိကိုဘယ်မှန်ကြောင့်ဒီလိုမိမိကိုမုံမတရားဆွဆွတဲ့ပုံကိုဝင်ဝင်နေရတယ်အတိတ်ကမိမိကတော့အပေါ်မှာမုံမတရားဆွဆွတဲ့ကံကြီးကိုလုံးခဲ့တယ်ဒီကံကြီးကအကျိုးပေးတဲ့ဘဝမှာမိမိကိုလည်းမုံမတရားဆွဆွတဲ့ပုံကိုဝင်ဝင်မလဲဘူးလားဝင်ဝင်လဲနေတယ်ဒါပဋိရှိကိုသိသွားတယ်နော်ဘုလည်းဒီတိုင်းနဲ့အနုတ္တနဲ့ခံရပြီးတော့တဏှကုထောင်ပြည့်မိတဲ့အတွက်မိမိပုံမှာတခြင်းကဘသူကမှကိုကမကျင်တဲ့စိတ်ဓာတ်မရှိတယ်ဘူးကျင်တဲ့စိတ်ဓာတ်နဲ့ကံကိုဖြူးဖြူးစင်စင်လေးပဲထူတော်နေအဲ့ဒီကံကအကျိုးပေးတဲ့ဘဝမှာမိမိပုံမှာမကျင်တဲ့ပုဂ္ဂိုလ်ရဲ့လို့ရှာမနေမတွေ့တဲ့အတွက်မိမိဟာစိတ်ဆန်းရတတ်တယ်မနေရဘူးလားနေရတယ်ဒုက္ခဒိဋ္ဌကချမ်းသာတဲ့စိတ်ထားလေးနဲ့ဘဝတစ်ခုမှနေရတယ်။ဘာဖြစ်လို့လဲ။မိမိအပေါ်မှာမကျင့်တဲ့ပုံစံရလို့ဘယ်လိုမှမရှိဘူး။အားလုံးကကျင့်ကြတယ်။အားလုံးကကျင့်နေတာကဘာဖြစ်လို့လဲလို့ပြန်ပြီးစဉ်းစားကြည့်လိုက်တော့မိမိကတချင်တန်ထူထောင်ရတဲ့အချင်းကကအားလုံးအပေါ်နဲ့ကျင့်တဲ့စိတ်ထားမေတ္တာနဲ့ရှင်တဲ့စိတ်ထားဖြင့်ဒီကံကိုဆောင်ခဲ့မိတယ်။နော်။ဒါနဲ့တော့ကောင်းကံမကောင်းဘူးလား။ဒီလိုရှိနေပြည့်တဲ့ကံကောင်းတယ်လားမကောင်းဘူးလား။ကောင်းတယ်လားကောင်းတယ်။ကောင်းတယ်လားကောင်းတယ်ဆိုတာကဘာပြောတာလဲ။ရှင်နဲ့တဲ့စိတ်ထားဖြင့်ကံထူထောင်ခြင်းဒီကောင်းဒါပြောတာနော်။လောဘနဲ့ခြင်းရင်ပြီးကံကိုထူထောင်တာကကြတော့မကောင်းဘူး။ဒေါသနဲ့ခြင်းရင်ပြီးကံကိုထူထောင်ခဲ့ရင်လည်းမကောင်းဘူး။မောဟလက်ရင်ထင်ပြီးတော့ကံကြီးထူထောင်ခဲ့တယ်။အဲဒီမောဟလက်ရင်ထင်ပြီးကံထူထောင်ခဲ့တာလည်းကောင်းသွားမကောင်းဘူးဘာဖြစ်လို့လဲ။ဘာမှနားလည်မှုမရှိတဲ့စိတ်ထက်ဖြင့်ကံကိုထူထောင်ခဲ့မိတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာဉာဏ်ပညာထုံထိုင်းတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဘာမှပြောရင်နားမလည်ဘူးတဲ့နော်။ကဲနောက်တစ်ခုနံပါတ်၄ပုဂ္ဂိုလ်ကံကိုထူထောင်ပြီးကံထူထောင်တဲ့အချင်းခံမသူကလောဘကလည်းသိပါကြည့်တယ်သိပြီးလောဘကြည့်တယ်တွေ့တယ်မမမှုတွေသိအားများတယ်ဒေါသကလည်းသိကြည့်တယ်မောဟကလည်းသိအားကောင်းတယ်ဘာမှနားမလည်ဘူးအသိလိမ္မာဉာဏ်ပညာဆိုလို့ဘာမှမရှိဘူးဒါပေမဲ့တစ်ဖက်ကြည့်လိုက်တဲ့အခါကျတော့အလောဘတက်ကလည်းသိအားပြောတယ်အဒေါသတက်ဒီကလည်းသိအားနေတယ်အမောဟခေါ်တဲ့ပညာကလည်းသိအားနေနေတယ်နေနေပပလာတော့အဋ္ဌဉာဏ်ရှိတယ်လို့တော့ရှိမယ်ပေါ့။ဒါပြင်းနဲ့အစ်စ်မိစဉ္ကြီးမိအဋ္ဌဉာဏ်မျိုးမရှိဘူး။အဲဒီလိုလောဘဒေါသမောဟသုံးခုကအလုံးအကောင်းပြီးတော့ကံတစ်ခုထူထောင်လိုက်တယ်။ထူထောင်လိုက်တဲ့အချိန်ခါမှာဒီကံကအကျိုးပေးတဲ့ဘဝရောက်လာပြီဆိုရင်ဘာဖြစ်လဲ။အလောဘတက်တွေကလောဘကိုအနိုင်ယူဖို့ရန်လည်းမစွမ်းနိုင်ဖြစ်နေတတ်တယ်။အဒေါသမေတ္တာတက်တွေကလည်းဒေါသကိုအနိုင်ယူဖို့ရန်မစွမ်းနိုင်ဖြစ်နေတတ်တယ်။အမောဟပညာတက်တွေကလည်းမောဟဒတ်အဝိဇ္ဇာဒတ်ကိုအနိုင်ယူဖို့ရမစွမ်းနိုင်ဖြစ်နေတတ်ကြပါရဲ့အဲ့ဒီလိုမစွမ်းနိုင်တဲ့အတွက်ဘာဖြစ်လဲအဲ့ဒီဘဝမှာဒီပုဂ္ဂိုလ်ကအမတန်လောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒွေတမှုတွေသိပြီးတော့အကောင်းတယ်သိသိသက်မဲ့ကာမဝဋ်တို့အဆုစုအပေါ်၌ခုံးမင်းမမောနေတဲ့စိတ်ဓာတ်တွေကသိအကောင်းတယ်ဒါရင်လည်းသမကတိဘူးတစ်ဖက်သားအပေါ်မှာကျင့်တဲ့စိတ်ဓာတ်နည်းနည်းမှမရှိဘူးဘယ်လိုဘဝဖြစ်ဖြစ်မကျင်တဲ့ခုဖြစ်စီပြည့်ချင်တဲ့ပြည့်ချင်တဲ့စိတ်ဓာတ်တွေတဖွာဖွာပေါ်နေတယ်။ရှင်မုံပြည့်ချင်တဲ့စိတ်ဓာတ်တွေတဖွာဖွာပေါ်နေတယ်။တံပြိုက်ချင်တဲ့စိတ်ဓာတ်တွေတဖွာဖွာပေါ်နေတယ်။ကောင်းလား။မကောင်းတဲ့နောက်ထပ်ကံအစ်စ်ထက်ထူထောင်နေတာပဲနော်။တခြင်းကကံရဲ့အကျိုးပေးတဲ့ဆွမ်းအားကြောင့်ခုလိုစိတ်ဓာတ်တွေပေါ်လာပြီးပေါ်လာတဲ့အချိန်ခါမှာမိမိကစိတ်ရဲ့စိတ်ဓာတ်ကိုပြုပြင်ပြောင်းလဲရမလုပ်ဖက်ဒီတိုင်းပြစ်ထားလိုက်တဲ့အတွက်နောက်ထပ်ကံအစ်စ်တွေထပ်ပြီးမဖြစ်မြန်ဘူးလား။ရှင်းနေပြန်ပြီ။တံတန်လဲတော့မယ်နော်။နောက်တစ်ခုအတိအလိမ်မှာဉာဏ်ပညာကလည်းဘာမှမရှိဘူး။ဟာဒီလိုမပြောနဲ့ပြောတယ်ဘာဖြစ်တယ်လဲ။ဟာဒီလိုမလုပ်နဲ့လုပ်တယ်ဘာဖြစ်လဲ။ဘလို့ရေးရဲဆက်ရမှာ။ဟော။ဘယ်နဲ့တော့ကောင်းလဲ။ဘယ်လိုကောင်းတော့အမြင်ခံတယ်။သူများဒီလိုနဲ့စမ်းနေကြံ့ကြံ့နဲ့နဲ့ခံပြီးတော့စားတယ်။ဘယ်သူမှအရင်မဆိုင်ဘူးဆိုတဲ့စကားတစ်ခုလည်းပြင်းပြင်းကြီးတောင်းနေတယ်။ဘယ်နဲ့တော့ဟန်ကြပါမလား။ဟမ် ဟောမကြဘူးမိမိတို့ကနော်ယဟန်ဆိုတာဒီလကျင်ဆိုတာရှင်းတော့ပစိုးမွေးဆွေကျိုးတို့ရှင်းတော့ကျော်မများဘယ်လိုပဲလမ်းတော့တော့ဘာဖြစ်တယ်လဲဘာမှကျုံလုံးမှုမရှိဘူးအစွဲကျိုးနေတဲ့မွေများမမနာတွေအလုံးပြတ်ဆင်းနေတယ်ဘူးကျိုးကျိုးနေတဲ့နှွားများမမနာတွေအလုံးပြတ်ဆင်းနေတယ်ဟိုလူခွင့်ကျင်နေဆိုတဲ့အချိန်ကဟိုနောခွင့်ကျင်နေဆိုတဲ့အချိန်ကဒီနောခွင့်ကျင်နေဆိုတဲ့အချိန်ကရှိသေးလားမရှိတော့ဘူးအစွဲကျိုးနေတဲ့မွေဟိုလူကပေါက်တက်လိုက်မယ်ဒီလူကပေါက်တက်လိုက်မယ်ဒီလူစိတ်ဓာတ်တွေရှိသေးလားမရှိတော့မရှိတော့နော်ဒီဟိုဟောလာပြီဆိုလို့ရှိရင်အဲ့ဒီလိုမမနာတွေနှိမ်ချနှိမ်တဲ့စိတ်ဓာတ်ရှိဖို့လိုပါတယ်။အဲ့ဒီလိုစိတ်ဓာတ်တွေမရှိဘဲနဲ့မိမိကလောဘနဲ့ကြီးကြီးတဲ့အတိုင်းနေလိုက်တဲ့တွန်းတက်မှုတွေကလည်းသိအကောင်းတယ်။ဒီစည်းလေးပါအပေါ်နဲ့ခုံမင်းတဲ့စိတ်ဓာတ်တွေရှိတယ်။ဒေါသတွေကလည်းသိအကောင်းတယ်။နည်းနည်းမှအပြောမခံဘူး။မောဟအသည့်လေးမှဉာဏ်ပညာကလည်းမရှိဘူး။ဘယ်လိုပဲသူ့ကိုဆုံဆုံးမှပြိမဲ့လို့တချို့မှနာယူခြင်းနဲ့စိတ်ဓာတ်မရှိဘူးနာလည်းမနာယူဘူးလိုက်လည်းမလိုက်နိုင်ဘူးကျင့်လည်းမကျင့်ဘူးဘယ်ကံဆုံးသီးပါလို့ဘုန်းကြီးကဆုံးပါတယ်မဆုံးသီးဘူးဝဇိကံဒီဆုံးသီးပါလို့ဘုန်းကြီးကဆုံးပါတယ်မဆုံးသီးဘူးမနောကံဒီဆုံးသီးပါဆုံးပါတယ်မဆုံးသီးဘူးမဆုံးသီးလိုက်တဲ့အတွက်ကြောင့်ဒီကံကအကျိုးပေးပြီလောကဘဝတစ်ခုကောင်းတဲ့ဘဝရနိုင်မလားမရနဲ့အစင်နေကြတဲ့ဘဝတကူရအစင်တက်မြန်မာနေတဲ့တရောကောင်းလို့တည်ရှိတဲ့နေရာမျိုးကိုဒီလိုစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေရောက်နိုင်မှာတော့မလားမရောက်နိုင်တော့ဘူးဒါပဋိရှိဖို့သိကောင်းတယ်နော်ကဲနောက်တစ်ခုနံပါတ်5ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကြတော့ဘာဖြစ်တယ်လဲကံကိုအတ္တဆင်အချင်းကမှာအလောဘတက်သူလောဘတိတ်မကြည့်ပါဘူးဒီစီလေးပါအပေါ်နဲ့တွဲတံမမောနေတဲ့စိတ်ဓာတ်တွေဘာမှသိပြီးမရှိဘူးဒါပေမဲ့ဒေါသကကြီးပြန်တယ်။မောဟကအကောင့်တယ်။ဘာမှဉာဏ်ပညာမရှိဘူး။ဝိတ္တမေမောမှုတော့မရှိဘူးလား။အလှူခံရင်ထွက်လိုက်တာပဲလွယ်လွယ်လေးပဲ။ဝိတ္တမေမောနေတဲ့စိတ်ဓာတ်မရှိဘူး။ဒီလန်းသောက်တည်မယ်ဆိုလည်းသောက်တည်လိုက်တာပဲ။လူများငါးပါးတည်းလားရောသောက်တည်တယ်ဆိုကိုယ်လည်းရောသောက်တည်လိုက်တာပဲ။ဆောင်သိရမယ်ဆိုလည်းဆောင်သိနေတာတော့ဆောင်သိလိုက်တာပဲ။ဒါပေမဲ့လို့ဒေါသကသိအကြီးတယ်။ဒီလန့်ရှိတယ်လို့တော့အမြင်ခံတယ်ဒါပေမဲ့ဒေါသကသိအကြီးတယ်ဒီလန့်ရှိတယ်လို့အမြင်ခံတယ်အသိလိမ့်မှာဉာဏ်ပညာကတော့ဘာမှမရှိဘူးလောဘတော့ဒုက္ခမကြည့်ပါဘူးဝိတ္တမေမောမှုတော့မရှိဘူးသို့တူဘုံဘဝဒုက္ခမေမောရဲ့စိတ်ဓာတ်ရင်းသိမရှိဘူးသို့တူသက်ရှိတဲ့မဲ့ကာမဝိသုအစုစုအပေါ်၌ဒုက္ခမေမောရဲ့စိတ်ဓာတ်သိတော့မရှိဘူးဒါပေမဲ့ဒေါသကသိကြည့်တယ်အသိလိမ်မှာဉာဏ်ပညာတွေကဘာမှမရှိဘူး။မရှိလိုက်တဲ့အချိန်ကကျတော့ဒီလောကံထူထောင်လိုက်တဲ့အချိန်ကဒီကံကအကျိုးပေးတဲ့ဘဝရောက်ပြီ။အကျိုးပေးတဲ့ဘဝရောက်တော့ဘာဖြစ်လဲ။ဒွဲ့တံမမောနေတဲ့လောဘဒဏ်ဆင်းရဲပြီးတော့ကံကိုထူထောင်ခဲ့တာမဟုတ်ဘူး။မတွဲ့တံမမမောတဲ့စိတ်ထားပြီးနဲ့ကံကိုထူထောင်ခဲ့မိတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာဒိဗ္ဗရမဏံပိဒိဋ္ဌဝနိသလောနဲ့နိုင်ဖြစ်တဲ့အာယုံငါးပါးကာမဂုဏ်တရားတွေနဲ့သွားပြီးရင်ဆိုင်တို့ကလည်းတို့ကျင်တို့ပါလေအဲ့ဒီကာမဂုဏ်တွေအပေါ်နဲ့လှလန်းတက်မဲ့နေတဲ့စိတ်ဓာတ်နည်းနည်းလေးပါမရှိဘူးမကောင်းဘူးလားသိကောင်းတယ်နော်ဒါပေမဲ့လို့တစ်ဖက်ကဒေါသတက်တွေဆင်ရင်ပြီးတော့ကံကြီးထူထောင်ခဲ့တဲ့အတွက်ဟိုပုဂ္ဂိုလ်မကျင့်တဲ့ဒီပုဂ္ဂိုလ်လည်းမကျင့်တဲ့အမတန်ဖြစ်စီရှင်မှုပြည့်ရှင်တဲ့စိတ်ဓာတ်တွေကတစ်ခေါက်မှပေါ်နေပြီကောင်းလားမကောင်းဘူးလားနော်အကောင်းတဲ့အစိုးတွဲမနေဘူးလားတွဲနေတယ်နောက်တစ်ခုအသိဉာဏ်ဉာဏ်ပညာမပါဘဲနဲ့ကံထူထောင်ခဲ့မိတယ်ဒီကံကအကျိုးပေးတဲ့ဘုရားမှာဉာဏ်ပညာထုံလင်းတဲ့ပုဂ္ဂိုလ်ဖြစ်ရပြန်လေကောင်းသလားမကောင်းဘူးဒါကြောင့်ကံထူထောင်ခြင်းအချင်းခံလေးတွေမှာမိမိတို့မှာအသိဉာဏ်ဉာဏ်ပညာလေးတွေကျွဲကျွဲဝှဝနဲ့ရှိဖို့တော့မလိုဘူးလားလိုအပ်နေတယ်နော်မေတ္တာဓာတ်ကြီးအကောင်းကောင်းလေးနဲ့ခံရပြီးတော့ဒီကံကြီးကိုထူထောင်မိဖို့တော့မလိုဘူးလားလိုအပ်နေတယ်ဒါကြောင့်မိမိတို့ကနှိမ့်ပြန်ကံထူထောင်နေတဲ့နိုင်တဲ့ကံဒီကိုထူထောင်နေတာဖြစ်တော့နေ့စဉ်နေ့စဉ်မိမိတို့ရဲ့တဏ္ဍာမှာအလောဘတက်ဒီအဒေါသတက်ဒီအဒေါသတက်ခေါ်တဲ့မေတ္တာတက်ဒီကိမနေဖို့မလိုဘူးလားလိုတယ်အလောဘတက်ဒီကိမနေဖို့မလိုဘူးလားလိုတယ်အမောကခေါ်တဲ့ပညာတက်ဒီလက်ကိမတည်နေဖို့မလိုဘူးလားလိုတယ်ကျုပ်ဒီနန္ဒီဟုတ်တဲ့မှန်စွာတည်တဲ့အကြောင်းတရားအကျိုးတရားတွေဟုတ်တဲ့မှန်စွာတည်တဲ့ အကြောင်းတရားနည်းနည်းကဒီငန်းကြီးရဲ့အနိစ္စဒုက္ခဒုက္ခဒုက္ခအနတ္တဒုက္ခဒီကိုယ်ကိုယ်နဲ့မှန်သွားသိတယ်ဒီအသိတွေမှာဉာဏ်ပညာတွေဟာမိမိတို့ထူထောင်နေတဲ့ကံတွေမှာအမြဲတမ်းဝိုင်းရံနေဖို့မလိုဘူးလား
လိုတယ
်ဓမ္မတန်နဲ့မိမိတို့ကနောက်တဲ့ဘောဆိုတာရှိခဲ့လို့ချင်းအစဉ်တည်းမြင်မှနေတဲ့အသိတွေမှာဉာဏ်ပညာအထက်တန်းကြနေတဲ့ဘဝတစ်ခုကိုရရှိတယ်ရရှိပြီးအဲ့ဒီဘဝအပေါ်မှာသိပြီးခုံမြင်မောနေမယ်ဆိုရင်လည်းကောင်းမလား
မကောင်း
မကောင်းတဲ့အတွက်ကြောင့်မိမိတို့ကအခုအချိန်ခါတဲ့ကမြင်သည့်သက်ရှိသက်ပဲကာမဝေါ်ဆိုအဆုစုကိုမှတွေ့တယ်မင်မောတဲ့သင်္ခါတွေမရှိဘဲနဲ့ကံတွေထူထောင်ဖို့လေလိုအပ်တယ်။ဘုလို့မကျင့်တဲ့ဒီလူမကျင့်တဲ့မကျင့်တဲ့ပုဂ္ဂိုလ်တွေငကုန်ကြီးဖြစ်နေမယ်ဆိုရင်မိမိမှာအကုသိုလ်တရားတွေထပ်ပြီးမတိုးပွားနိုင်ဘူးလား။တိုးပွားနိုင်တယ်။ဒါတော့ဒီလိုနောက်ထပ်အကုသိုလ်တွေမတိုးပွားအောင်ဘုလို့တန်ထူထောင်နေတဲ့အချိန်ခါမှာမိမိကပုဂ္ဂိုလ်အလုံးအပေါ်နဲ့အမြဲတမ်းကျင့်တဲ့သင်္ခါတွေရှိဖို့မကောင်းဘူးလား။သိကောင်းတယ်မကြီးနဲ့နေစိတ်နဲ့ရှိတော့ဘာဖြစ်တယ်ဘယ်လိုရေးနေရမလဲဆိုတော့အဲ့ဒီသင်္ခါရနဲ့ကံကိုထူထောင်ကြည့်ပါအဲ့ဒီကံကအကျိုးပေးတဲ့ဘဝမှာဘယ်လိုအရေးစက်ရမလဲဆိုတော့ပုံပုံရင်းမိမိမှာဝမ်းဝမ်းလည်နေနေမယ်ကောင်းလား
မကောင်းဘူး
နော်ဒါတတိရှိကိုသိလို့ရတယ်ဒီနောက်တစ်ခုနံပါတ်6ပုံကဘုဂုဏ်လျောက်ကကံတစ်ခုထူထောင်လိုက်ပြန်ပြီထူထောင်လိုက်တဲ့အချိန်ခါမှာအာလောဘလောဘနဲ့မကြည့်ပါဘူးအတ္တတမေတ္တာတတ်တယ်လို့သိအကောင်ပါတယ်ဘယ်သူကမှမကြည့်နဲ့တဲ့စိတ်ထားနဲ့မရှိဘူးပြည်စည်းလေးပါအပေါ်ဖတ်တတ်မေမောကုမေမေမောနေတဲ့စိတ်ထားတွေလည်းမရှိလက်ရှိလက်မဲ့ကာမဝဋ်တို့အဆုစုကုန်၌တွေ့တမေမောနေတဲ့စိတ်ထားလည်းမရှိပါဘူးဒါပေမဲ့လို့တစ်ဖက်ကမဖြစ်နေလဲလို့မင်းရင်တော့မောဟတရားသိအကောင်ကြီးရေမောဟဆိုတာကအသိအလိမ္မာဉာဏ်ပညာမရှိဘူးအတ္တလည်းပဲရုပ်လည်းမသိဘူးနာမ်လည်းမသိဘူးအကြောင်းတရားလည်းမသိဘူးအကျိုးတရားလည်းမသိဘူးဒီရုပ်နာကြောင့်သင်္ခါရတရားတွေအနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီလည်းမသိဘူးအဲဒီလိုမသိတဲ့မောဟတက်တွေကချင်ရင်ပြီးတော့ဒုက္ခကံတစ်ခုထူထောင်မိအဲဒီကံကအကျိုးပေးတဲ့ဘဝရောက်လာပြီဆိုတော့ကျင်ဘာဖြစ်မလဲသူကလောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဘယ်သက်ရှင်တဲ့မဲ့ကာမဝိသုအဆုစုမှာတွေ့တယ်မမောကြီးတဲ့စိတ်ဓာတ်တွေတက်ပြီးတော့မရှိဘူးမကောင်းဘူးလားကောင်းနေတာကောင်းတယ်နော်နောက်တစ်ခုကံကိုထူထောင်ခဲ့ခြင်းအချိန်ကာကအတ္တဒမေတ္တာတတ်တွေဆင်ရင်ပြီးတော့ကံထူထောင်ခဲ့တယ်စိတ်တွေကတည်းကတည်းကညံ့ထားတယ်ဘယ်ပုဂ္ဂိုလ်ကမှမကြည်နဲ့တဲ့စိတ်ဓာတ်မရှိခဲ့ဘူးကြီးကြီးနဲ့ကြီးကြီးလင်းလင်းလေးနဲ့စိတ်ဓာတ်ပြီးတော့ကံကြီးထူထောင်ခဲ့မိတယ်ထူထောင်လိုက်တဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝရောက်လာတဲ့အချိန်ခါမှာဘာဖြစ်လဲမိမိဒုက္ခနိဒကစိတ်ချမ်းချမ်းသာသာလေးနဲ့နေကြရတယ်မကောင်းဘူးနော်စိတ်ကောင်းစရာဒါပေမဲ့လို့ဒီဘက်ကဉာဏ်ပညာမရှိဘဲနဲ့ကံထူထောင်ခဲ့တယ်အသည့်အလိမ်မှာဉာဏ်ပညာမရှိဘူးမောဟတက်နေဘာမှနားမလဲဘူးသူများဒီလိုကောင်းမှုကိုတော့ဒီလိုလုပ်တယ်သူများလုပ်တာမျိုးလို့ကိုယ်လည်းရောလို့လိုက်တာပဲဘာမှဉာဏ်ပညာမပါဘူးမပါတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝရောက်လာတာဘာဖြစ်လဲဉာဏ်ပညာထုံထိုင်းတဲ့ပုဂ္ဂိုလ်ဖြစ်ရပြန်နေအဲ့ဒါပုဂ္ဂိုလ်တွေတချို့လောကမှာကြည့်ပေါ့နော်အတိတ်ရဲ့ကံအလျော့စောပေါ့လေဤသင်္ချမ်းသာတွေကျော်ဝတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးလားရှိတယ်မိတ္တဓာတ်တွေကလည်းတိတ်အကောင်းပါတယ်ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေကိုရုပ်အကြောင်းပြောမယ်နာမ်အကြောင်းပြောမယ်ယုံနာအကြောင်းပြောမယ်အနိစ္စတဘောဒုက္ခတဘောအနတ္တတဘောတွေပြောမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေလည်းလည်းနဲ့နားမလဲဘုန်းကြီးတွေသိမှုတဲ့ဒီလိုပုဂ္ဂိုလ်တွေနော်နေ့ရက်ပဲလားဒီနေ့ပဲလားမသိပါဘူးစာလေးတွေကဒီအကြောင်းနဲ့ပတ်သက်နေတဲ့စာတစောင်ရောက်လာတယ်နော်အဲ့ဒီတော့ဘုန်းကြီးဟောနေတဲ့တရားတွေလူလာနာပါတယ်နောက်ပြီးမဲ့လည်းဘုန်းကြီးဟောတဲ့တရားရဲ့အစဉ်အတိုင်းတွေဘယ်ဒီရှိတယ်ဆိုတာသူ့ဆရာကဖတ်ကြည့်လိုက်တော့သူသိသဘောပေါက်ဖို့မပေါ်ဘူးနော်အဲ့ဒါကြောင့်ယုတ်အကြောင်းပြောတယ်နာမ်အကြောင်းပြောတယ်ယုတ်နာမ်အကြောင်းပြောတယ်မိစ္ဆာသဘောဒုက္ခသဘောအနတ္တသဘောတွေပြောတယ်ကြောင်းကျိုးဆက်မိစ္ဆာသဘောတဘောတရားအကြောင်းတွေပြောတယ်ပြောတယ်ဆိုပြီးနဲ့သူနားလည်တာဟာဘုန်းကြီးဟောတဲ့အတိုင်းတိတိကျကျနားလည်နိုင်တဲ့ခိုင်းနိုင်တဲ့စွမ်းအားမရှိဘူးဆိုတာကသူ့စာထဲမှာပါနေတယ်ဒါပေမဲ့သူကနားလည်ပါတယ်ဆိုပြီးတော့ဝန်ခံထားကြတယ်တစ်ဖက်ကကဲအဲ့တော့သင်ရတာမခက်ဘူးလားခက်ပြီလေနော်အဲဒီလိုပုဂ္ဂိုလ်ကဘာလဲလို့ပြန်ပြီးစမ်းသပ်ကြည့်လိုက်တဲ့အချိန်ကမှတစ်ချိန်ကကံထူထောင်ခြင်းအချိန်ကမှသူတို့အာလောဘတက်ပြီလေအာကောင်းခဲ့ပါတယ်တွေ့တယ်မင်းမို့မရှိဘူးဘာတော့သမေတ္တာတက်ပြီလေအာကောင်းခဲ့တယ်စိတ်ကောင်းကောင်းချပြီတော့ကံကြီးဆုံးခဲ့ဒါပေမဲ့လို့အသိဉာဏ်မှာဉာဏ်ပညာဆိုတဲ့အမောဓာတ်တွေကအပြောင်းပြည့်တယ်အပြောင်းပြည့်တဲ့အတွက်အဲ့ဒီကံကအကျိုးပေးတဲ့ဘဝမှာလောဘမကြီးတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်စိတ်ချမ်းသာတဲ့ဒါလည်းနေထိုင်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဒါပေမဲ့လို့ဉာဏ်ပညာနှုတ်နှေးတဲ့ထုံထိုင်းတဲ့ပုဂ္ဂိုလ် ရှိရပြန်တယ်ကောင်းသလားသိအကောင်းကြီးတော့မဟုတ်ဘူးနော်အကောင်းနဲ့အဆုံညောပြီးတော့မနေဘူးလားညောနေတယ်ပြန်နောက်တစ်ခုပုဂ္ဂိုလ်တယောက်နံပါတ်ကောင်ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကတန်တခုထူတော်မူတန်တခုထူတော်တဲ့အချိန်ကမှအာလောဘလောဘလည်းမကြည့်ဘူးမြည်သည့်တက်သည့်တဲ့ကာမဝတ္ထုအဆုစုအပေါ်၌မှတွင်တံမြမောနေတဲ့စိတ်ဓာတ်သိမရှိဘူးဒေါသကြတော့သိကြည့်ပြန်လေဒါပဲဒေါသကြီးပြီမဲ့လို့နောက်သူကဘာဖြစ်ပြန်လဲအမောဟအသိလိမ့်ကဉာဏ်ပညာတွေကြတော့အရှင်သာမြင်တယ်ယုတ်ဒီနန်းကြီးဟုတ်တယ်မှန်သွားသိတယ်အကြောင်းတရားအကျိုးတရားတွေဟုတ်တယ်မှန်သွားသိတယ်အကြောင်းတရားကြီးတွေကယုတ်နန်းလို့ရအနိစ္စဓမ္မဒုက္ခဓမ္မအနတ္တဓမ္မကြီးဟုတ်တယ်မှန်သွားသိတယ်အဲ့ဒီအစစ်အဋ္ဌိဒီစစ်နဲ့ဒီစစ်မြင်နေလည်းမြင်တယ်ဒါပေမဲ့သူကအသိဉာဏ်မှဉာဏ်ပညာတော့အထက်ရောက်ကျော်ဝတ်အဲ့တော့အလောဘအဒေါသအမောဟခေါ်တဲ့အထက်တန်းကြနေတဲ့ဓာတ်တွေကဆင်းရဲပြီးတော့အကန့်ထူထောင်နေဒါပေမဲ့အဲ့အကန့်ထူထောင်တဲ့အချိန်ကမှသူကဒေါသသိကြီးတယ်ဒေါသကသိကြီးတယ်ဒေါသသိကြီးလိုက်တော့ဒီကံကအကျိုးပေးတဲ့ဘဝမှာမဖြစ်လေအလောဘလောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဒီမျိုးကဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်လည်းဖြစ်ရတယ်ဒါပေမဲ့ဒေါသနဲ့ဆင်းရဲပြီးအကန့်တခုဒီလိုမိတဲ့အဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာသိဒေါသကြီးတယ်ဘယ်သူ့ကိုမှကျင့်တဲ့စိတ်ကမရှိဖြစ်တတ်တယ်။ဒီလိုဆိုလို့ရှိရင်နော်။နှစ်ခုကတော့မကောင်းဘူးလား။ကောင်းနေတယ်။အလောဘလောဘမကြီးတာလည်းကောင်းတယ်။အမောဟဉာဏ်ပညာကြီးမားတာလည်းကောင်းတယ်။ဒါပေမဲ့လည်းဒေါသကသိကြီးနေပြန်တယ်ဆိုတော့ကောင်းနေလား။မကောင်းမြောင်ဘာဖြစ်လို့လဲ။ဒီဒေါသကကံအသိထက်ပြီးခြုံတော်နေတာဖြစ်တော့ဒီကံမှာဒေါသတက်တယ်ဒီခါပြန်ခြံရလိုက်ရင်နောက်ထပ်တဲ့ဘဝတစ်ခုမှာဒေါသတက်ကြီးတဲ့ပုဂ္ဂိုလ်ထပ်မဖြစ်နိုင်ဘူးလား။ဖြစ်နေတယ်။အရှင်ဒီဝိရကြီးကဒီပုံစံပဲ။ရှင်စဉ်ကမောဒိညာရရှိအတွက်တသိင်းချင်းနဲ့ကဘာတသိင်းပါရမီဖြစ်ထားတဲ့သူတော်ကောင်းမှာဒေါသတသိင်းချင်းတိုင်းနဲ့နှစ်သိင်းချင်းတိုင်းနဲ့ပါရမီဖြစ်ထားတဲ့သူတော်ကောင်းမှာနောက်ကကဘာတသိင်းလောက်ပဲပါရမီဖြစ်ဖို့ရှိတော့တယ်။ဒါပေမဲ့လုံခဲ့တဲ့၅ကဘာလောက်ကဦးဇင်းတို့ဘုရားအလောင်းနဲ့ရွယ်ကုန်ပြီးပေါ့မှာဒုနဲ့ဒုမကြည်နိုင်ချက်တွေဖြစ်ခဲ့တယ်။သူရဲ့ပါရမီကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့လောဘနဲ့သိအမကောင်းမှုတွေလည်းပြောနိုင်ပါတယ်။ဘာဖြစ်လဲ။နှစ်သိချင်းတဲ့မိစေကဘောရီနဲ့ယက်ကြီးရဲ့အတွက်ပါရမီ၁၀ဘက်ကိုသိချင်းနေတယ်သူတော်ကောင်းတူဖြစ်နေတယ်။နောက်တစ်ခုကမိစေကဘောရီနဲ့ယက်ကြီးရဲ့အတွက်ပါရမီ၁၀ဘက်ကိုသိချင်းနေတယ်သူတော်ကောင်းဖြစ်ချင်းတယ်သူတန်တမ်းမှာအမောဟတက်တယ်လေအကောင်းပါတယ်။ဒါပေမဲ့လည်းတစ်ဖက်ကဘုရားလောင်းပေါ်မတင်တတ်ချက်ဆိုတဲ့ဒေါသတက်တွေခြံရပြီးကံထူတော်မိခဲ့တဲ့အဲ့တော့ဘုရားလောင်းနဲ့အဲ့ငါးကဘာအတွင်းတွေ့တဲ့ဘဝတိုင်းမှာဘုရားလောင်းအပေါ်မှာတင်တတ်တဲ့စိတ်ဓာတ်ရှိတာမရှိဘူး။ဘဝတစ်ခုမှာမတင်တတ်တဲ့စိတ်ဓာတ်ကနောက်ဘဝကျဆုံးရင်လည်းမတင်တတ်ပြန်ဘူး။မတင်တတ်တဲ့ဒီကံကိုထပ်ပြီးထူတော်မိတဲ့အတွက်နောက်ဘဝတစ်ခါပြန်တွေ့တော့လည်းမတင်တတ်ပြန်ဘူး။အဲ့မတင်တတ်တဲ့ဘဝကဘယ်လောက်ကြာလဲဆိုတော့ငါးကဘာပဲနော်။အဲ့ဒီမတင်တတ်တဲ့ကအကျုပ်ပေးလိုက်တော့ဒီဘဝကြီးပေါ့။အတိတ်ကလူကအလောဘတက်တဲ့အသိဉာဏ်ခြံရံခဲ့ပါတယ်။ခြံရံခဲ့တဲ့အတွက်သူဘာဖြစ်တယ်လဲ။လောဘအလွန်ကြီးကြီးတယ်လို့တော့မပြောနိုင်ဘူး။ဘာဖြစ်လဲ။သူလည်းမင်းကြီးမင်းသားတူဦးပါနော်။နတ်ပြည်ရှင်ကိုဆွတ်လွတ်ပြီးတော့သာသနာ့ဘဝရောက်ပြီးတရားပြုတာတဲ့ပုဂ္ဂိုလ်ပါ။ဒီလိုဆွတ်လွတ်နိုင်တဲ့ဆိုတဲ့သွားဟာလောဘတက်အသိဉာဏ်ကနည်းနေတယ်လို့မပြောနိုင်ဘူးလား။ပြောနိုင်တယ်။နောက်တစ်ခုဉာဏ်ပညာနဲ့ကြီးမားပါတယ်။ဘာဖြစ်လို့လဲ။တဝါရွေးအားထုတ်လိုက်တာတဲ့။လောကီဇန်နမာဘတ်၈ဘတ်နဲ့တကွာလောကီအပင်ငယ်၅ဘတ်ကိုရပ်ရှိသွားတယ်။အဲ့ဒါတော့ဒါဟာဉာဏ်ပညာအထက်ရောက်တော့ကြီးနေတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါပေမဲ့လို့ဘုရားရှင်အပေါ်သို့ဖို့ဘုရားလောင်းအပေါ်နဲ့မကျင့်တဲ့ဒေါသလက်တွေဆင်းရဲမှုကံကြီးကိုထောင်ကပ်မိတဲ့အတွက်ဒီဘဝမှာဘုရားလောင်းအပေါ်မှာလူကျင့်တဲ့အရှိလားမရှိဘူးမကျင့်တဲ့အတွက်နောက်ထပ်မကျင့်တဲ့ကံကြီးကိုထပ်ပြီးထောင်လိုက်တဲ့အတွက်ဒီနေ့ဘယ်ရောက်သွားလဲမရောက်ပါနဲ့ဒါကြောင့်ဘဝတစ်ခုမှာလက်ခံခဲ့တဲ့ဓာတ်ငွေဒီနောက်ဘဝကျရင်ပို့ပြီးတော့ညင်းကျက်လန်တတ်တဲ့သဘောရှိတယ်အဲ့ဒီနောက်ဘဝကျရင်လည်းထပ်ပြီးဒီဓာတ်ငွေကိုလက်ခံခဲ့မယ်အချိန်ကြီးမပယ်တတ်ခဲ့ဘူးဆိုရင်နောက်ဘဝကျရင်ပို့ပြီးတော့ညစ်ကျက်လာတဲ့သဘောရှိတယ်။အဲ့ဒီမှာလည်းတစ်ခါထပ်ပြီးတော့ဒီဓာတ်ငွေကိုအချိန်ကြီးမပယ်တတ်ဘူးဆိုရင်နောက်ဘဝကျရင်ပို့ပြီးတော့ညစ်ကျက်လာတဲ့သဘောရှိပါတယ်နော်။ဒါဖြင့်လည်းဓာတ်တော်တွေကိုပြန်ကြည့်လိုက်မယ်ဆိုရင်ပြင်ကြပြတဲ့အလောင်းနဲ့ဥစ္စာတို့ဘုရားလောင်းသာဖတ်တော်ခဲ့တဲ့ဘဝတွေအထက်ကြီးတော့ရှိပါတယ်။သုံးခဲ့တဲ့ဘဝတွေဒီတော့ခဏများရှိတယ်။ဘဝတစ်ခုဆိုကြပါလို့ဥစ္စာတို့သုလဓမ္မပါဠိစာကြည့်လိုက်သုလဓမ္မပါဠိစာမှာဘုရားလောင်းကရှင်ဒီဗရရှင်မင်းရဲ့သားတော်တူလာဖြစ်ပါတယ်။မိမိသားကိုမိမိဓမ္မံကစားပြီးတော့တပ်ပြည့်တယ်ဆိုတဲ့စိတ်ထားပြန်စဉ်းစားကြည့်နော်။ဝေးလာတဲ့သားလေးကြီးလိုက်မယ်ဆိုလို့ရှိရင်လာသားလောက်ပဲရှိအောင်မယ်။မကျင်တဲ့ချက်ကအတိတ်ဘဝတစ်ခုမှာလက်ခံခဲ့တဲ့မကျင်တဲ့ချက်ကမြင်လိုက်တဲ့အချိန်ကမှာအဆုံးလိုက်။ဘယ်လိုဖြစ်လဲ။သားလေးဝေးလာတဲ့အချိန်ကမှာမိမကြီးကလည်းကိုယ်သားရဏဆိုတော့ကိုချင်းမြတ်လို့တော့ပေါ့။ ဒီနေ့မှာရှင်မင်းကအဆောင်တော်ကုလာတဲ့အချိန်ပေါ့။ညီများကြီးကလူသားလေးသူပြူနေတဲ့အတွက်ရှင်မင်းကိုခရီးမကျိုးဆိုခဲ့ပြီ။အဲဒီမကျိုးဆိုတာလေးကိုအခြေခံပြီးတော့ဘာဖြစ်တယ်လဲ။မကျင့်တတ်ဘူး။ဒင်းသားကုမှာမွေးစားပဲရှိသေးတယ်။ငါ့ကိုရင်းမဆဲဘူး။ဒင်းသားကကြီးလာမယ်ဆိုလို့ရှိရင်ငါ့ကိုတီးတဲ့ပို့ပြီးတော့ရင်းမဆဲဖြစ်မှာပဲ။အဲဒီလိုဖြစ်လာတယ်ခင်ဗျ။စဉ်းစားဖို့စဉ်းစားဖို့ဒါဘာဖြစ်လို့လဲဆိုတော့အတိတ်ကဘုရားတော်အပေါ်နဲ့မကျင်တဲ့ချက်ဆိုတဲ့ဒေါသဓာတ်ကိုခြံရံပြီးကံထူထောင်ခဲ့ပြီးတဲ့အဲ့ဒါဒီကံကအကျိုးပေးတဲ့ဘောမှာဒီဘုရားအလောင်းကိုမြင်နေမကျင်တဲ့ချက်တွေကပြန်ပြီးတော့ပေါ်လာတယ်ပေါ်လာပြီးတော့အဲ့ဒါအနာတ္တကြီးခေါ်ပြီးတော့အဲ့ဒါဒါဘံကစားပြီးတတ်ပြစ်လိုက်တာပဲစဉ်းစားကြည့်ပေါ့မိမိတရားရဏတူကိုတတ်နိုင်နေဆိုတဲ့ဒီဒေါသဒီတမန်ဒေါသမျိုးဟုတ်သလားမဟုတ်တော့ဘူးအလွန်အစဉ်တည်းမြင်မှနေတဲ့အလွန်ကြီးတဲ့ဒေါသမျိုးဖြစ်ပါတယ်ဒါကြောင့်ဘဝတကုမှာအခုလိုအသိဉာဏ်ရှိတော့မှဒီဒေါသတက်ရှိခင်ရင်မိမိကအချိန်ကြီးပြန်နှိမ့်နှိမ့်ပြီးတော့မိမိရဲ့ဒီဒေါသလို့ခေါ်တဲ့မကောင်းတဲ့အကုသိုလ်တရားကိုစင်ကြယ်သွားအောင်သမထဝိပဿနာဆိုတဲ့လက်နဲ့ကောင်းနေတဲ့စင်ကြယ်သွတ်သင်ဖို့မလိုဘူးလားလိုအပ်တယ်အကဲဒီလိုစင်ကြယ်သွတ်သင်ဖို့မရှိပဲဒီဒေါသကိုဆက်လက်ပြီးတော့မွေးမြူလိုက်မယ်ဆိုလို့ရှိရင်ဒီဒေါသကနောက်ဘဝတိုင်းပို့ပြီးတော့ညင်းကျက်လာတယ်နောက်ဘဝမှာလည်းအချိန်ကြီးစင်ကြယ်သွတ်သင်ဖို့မရှိဘူးဆိုရင်နောက်ဘဝကျတော့ပို့ပြီးတော့ငင်းကြလာတယ်အရှင်းဝါးရည်တွတ်တက်သွားတယ်အဲဒီလိုတွတ်တက်သွားလို့ရှိရင်တော့ဘာဖြစ်မလဲအရှင်းဒီပတ်တက်သွားတယ်လားလက်ရလေးပဲကောင်းသလားမကောင်းဘူးနော်ဒါကြောင့်အကောင်းဆုံးကတော့ဘာလဲလို့မေးတော့တန်တခုထောင်တဲ့အချိန်ခါမှာအလောဘတွတ်တက်မေမဟုတ်ဘူးလည်းမရှိသေးရဘူးတန်တော့မေတ္တာဓာတ်တွေကလည်းအလုံးကောင်းရမယ်ဘယ်သူကမှမကျေနပ်တဲ့စိတ်ထားမရှိရဘူးဘုဂရောငါနည်းနည်းလေးမှမကျေနပ်ဘူးဒီကောင်ကငါနည်းနည်းမှမကျင်တတ်ဘူးဆိုတဲ့စိတ်ဓာတ်ရှိရမလားမရှိရဘူးဒီယောဂီတော့ငါနည်းနည်းမှကြည့်လို့မရဘူးဘုယောဂီကတော့ငါနည်းနည်းမှကြည့်လို့မရဘူးဒီလိုစိတ်ဓာတ်ကိုရှိရမလားမရှိရဘူးဒီလိုချင်းတော့ငါနည်းနည်းမှကြည့်လို့မရဘူးဒီကောင်ကတော့ငါနည်းနည်းပြီးထလိုက်အောင်ပါပဲဟောအကြောင်းနည်းနည်းလေးတော့ပြလိုက်အောင်မယ်အကြောင်းမှန်ကမှန်ပြီးသွားအောင်နဲ့ဟုတ်လားဟမ်အဲ့ဒီစိတ်ဓာတ်ရှိရမလားမရှိရဘူးကံကိုထူထောင်နေတာဖြစ်တယ်အခုစဉ်းစားကအဲ့ဒီသင်္ချာနဲ့ဒီကံကိုထူထောင်ကြည့်ပါမိမိဘဝဟာနှမုန်းပြီးမသွားနိုင်ဘူးလားနှမုန်းသွားနိုင်တယ်နော်ဒါကြောင့်ညီသည့်သက်ရှင်သက်မဲ့ကာမဝတ္ထုအဆုစုအပေါ်၌မှတွေ့တံမေမောတဲ့သင်္ချာလည်းမရှိတာသိကောင်းကံထူထောင်နေတာနော်ဘယ်သူ့ကမှမကျင့်တတ်တဲ့သင်္ချာမရှိတာလဲသိကောင်းတယ်အာဒေါသမေတ္တာတက်ပြီးလှုပ်ရှားဖို့လိုတယ်ဟာမောဟအတိအလိမ်မှဉာဏ်ပညာတွေကလည်းအထက်တန်းကျဖို့သိလိုအပ်တယ်ယုတ်ဒီနန်းဒီဟိုတိုင်းမှန်းသွားသိတယ်အကြောင်းတရားအကျိုးတရားတွေဟိုတိုင်းမှန်းသွားသိတယ်အကြောင်းတရားနည်းတွေကဒီယုတ်နန်းတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေဟိုတိုင်းမှန်းသွားသိတယ်ဒီအသိဉာဏ်မှာဉာဏ်ပညာတွေချင်းပြီးတော့ဒီလူကံတစ်ခုထူထောင်ဖို့လိုအပ်တယ်လိုအပ်တဲ့အချိန်ကကျတော့အဲ့ဒီကံကိုထူထောင်မိပြီဆိုရင်ပေါ့အလောဘလောဘတက်လည်းမရှိဘူးတွေ့တယ်မမှန်းဘူးလည်းဘာမှမရှိဘူးအတောသမေတ္တာဓာတ်တွေကလည်းသိအကောင်းတယ်အမောဟအသိအလိမ်မှာဉာဏ်ပညာတွေကလည်းအစဉ်တန်းသိမြင့်အဲ့ဒီလိုမြင့်ပြီဒီအလောဘအဒေါသအမောဟတို့ခြံရံပြီးတော့ကံတစ်ခုထူထောင်လိုက်ပြီဆိုလို့ရှိရင်ဒီကံကအကျိုးပေးတဲ့ဘဝမှာဘာဖြစ်မလဲ။မဟာတန်ခရခိတမထေရကြီးတို့ကဲ့သို့လောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ဒေါသမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ဉာဏ်ပညာကြီးမားတဲ့သူတော်ကောင်းတို့ဖြစ်ရမယ်။ဘလောက်ထိဉာဏ်ပညာကြီးလဲ။အရတ္တမေအရတ္တဖို့ပညာလို့ခေါ်ထုတ်တတ်တဲ့အစဉ်အတအမြင့်မားဆုံးဉာဏ်ပညာတွေရတဲ့အသည့်ဘဝဟာအစဉ်တည်းမြင့်သွားလိမ့်မယ်မကောင်းဘူးလားကောင်းဒါကြောင့်ခုမိမိတို့ကံနေထူထောင်နေတာပါဒီဘဝမှာတဏှာကြီးဆုံးအောင်ပြုလို့နိုင်ရင်တော့အကောင်းဆုံးပါမဆုံးသေးဘူးဆိုလို့ရှိရင်မိမိတို့ပြုစုပြည့်စုံနေတဲ့ကံဒီမှာအလောဘဓာတ်တွေအဒေါသဓာတ်တွေအမောဟဓာတ်တွေဆင်ရထားဖို့မလိုဘူးလားဒီလိုလေဘာကောမှတဏှာမေမောမှုမရှိတဲ့စိတ်ထားဖြင့်ဒီကံကိုထူထောင်ဖို့လိုတယ်မေတ္တာဓာတ်ကိုဆင်ရပြီးတော့ဒီကံကိုထူထောင်ဖို့လိုတယ်ယုတ်ဒီဉာဏ်ဤဟုတ်တိုင်းမှာသွားသိခြင်းအကြောင်းတရားအကျိုးတရားဤဟုတ်တိုင်းမှာသွားသိခြင်းအကြောင်းတရားဤတဲ့ကယုတ်ဉာဏ်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟုတ်တိုင်းမှာသွားသိခြင်းဆိုတဲ့ဒီအသိဉာဏ်မှာဉာဏ်ပညာတွေဆင်ရပြီးတော့ကံကိုထူထောင်ဖို့လိုပါတယ်အဲ့ဒီကံကြီးဟာမိမိတို့ဒီနေ့ဒီနေ့မှာဘယ်လောက်ထူထောင်နေသလဲဟမ်နိုင်ဘုံများစွာထူထောင်နေတာဖြစ်တယ်နေ့စဉ်နေ့စဉ်တရားတွေတအားသမားအထောက်နေကြတယ်နေခြင်းနေခြင်းတဏှာရည်ပြုနေတဲ့နေခြင်းနေခြင်းဘုရားဝိယဝိသဓမ္မဝိယဝိသတန်ခဝိယဝိသဆိုတဲ့ဝိယဝိသကုသိုလ်ကံကြီးပြုစုပြည့်ထောင်နေကြတယ်။သောအားရှိသလောက်ဒါနကုသိုလ်ကံကြီးနဲ့ပြုစုပြည့်ထောင်နေကြတယ်။သောအားရှိသလောက်သီလကုသိုလ်ကံစေတနာတွေကိုလည်းပြုစုပြည့်ထောင်နေကြပါတယ်။ ဒီလိုတဏ္ဍာလိလသမထဝိပဒနာဆိုတဲ့တဏ္ဍေကိုနေစဉ်မိလိုကအချိန်ရှိသမျှကလဘလုံးဆူတော်နေတာဖြစ်တော့ဒီဆူတော်နေတဲ့တဏ္ဍေမှာအာလောဘဓာတ်တည်းခြံရံထားဖို့အာဒောသဓာတ်တည်းခြံရံထားဖို့အမောဟဓာတ်တည်းခြံရံထားဖို့မလိုအပ်ဘူးလားလိုအပ်နေတယ်အကြိမ်ဒီလိုအစဉ်တည်းမြင်မှန်းနေတဲ့အာလောဘဓာတ်အာဒောသဓာတ်အမောဟဓာတ်တည်းခြံရံပြီးတော့ဒီကံတစ်ခုဆူတော်ခဲ့ရင်ဒီကံကအကျိုးပေးတဲ့ဘဝမှာမိမိကအာလောဘဘာကိုမှတွေ့တံမင်မောတဲ့စိတ်ထားမရှိတဲ့သူတော်ကောင်းတို့ဖြစ်နိုင်တယ်အတောသဘုသူ့ကမမြင်တဲ့စိတ်ချမရှိပဲအလုံးအပေါ်မှာမြင်တဲ့စိတ်ချရှိတဲ့မင်းတဲ့တပြေဝနေတဲ့သရောကုန်တို့ဖြစ်နေတယ်အမောအတက်တင်ဆိုင်ရမိကံတခုထူထောင်ခဲ့တဲ့အတွေ့အရတ္တမေအရတ္တဖို့အတိပေါ့ရောက်နိုင်တဲ့ဉာဏ်ပညာတွေနဲ့ပြည့်စုံတဲ့သရောကုန်တို့ဖြစ်နေပါလေဒါဟာဘာဖြစ်လို့လဲအတ္တနာမမဏိတိလို့ခေါ်ဆိုအပ်တဲ့မိမိတို့ရဲ့ကိုယ်နှုတ်စိတ်သုံးပါးလုံးကိုကောင်းကောင်းထားခဲ့တဲ့အတွက်ဒီလိုအစဉ်အမြဲမြင်တဲ့ပုံမျိုးကိုရရှိတာဖြစ်တယ်။ဒါကြောင့်ဒီအတ္တသမ္မာပဏိတိစက်ကလေးနဲ့အချက်ပြတဲ့ပြည့်စုံအောင်ခုလိုပုံမှာမိမိတို့ကြိုးစားဖို့မလိုဘူးလား။ဒါကလေ။အတိတ်ကအတ္တသမ္မာပဏိတိစက်နဲ့ပြည့်စုံခဲ့တဲ့တော်တော်ကောင်းကြီးကဒီဘဝမှာနာမ်တော်ဝဆင်းရဲဒုက္ခမှာလွတ်မြောက်သွားကြတယ်။အကယ်၍မိမိတို့ကလည်းဒီဘဝမှာအတ္တသမ္မာပဏိတိစက်နဲ့ထပ်ပြီးအချက်ပြကြပြည့်စုံအောင်ကြိုးစားခဲ့မယ်ဆိုလို့ရှိရင်ဒီဘဝမှာလည်းသမ္မာဝဆင်းဒုက္ခကပါရမီအားဖြင့်ဆိုတာလွတ်မြောက်ခြင်းလွတ်မြောက်နိုင်မယ်ဒီဘဝမလွတ်မြောက်ခင်လည်းနောက်ထပ်ဘဝတစ်ခုဆိုတာသင်္ချာရှိနေခဲ့ရင်သူဘဝမှာအာလောဘဓာတ်တည်းခြံရံထားတဲ့အာဒောသဓာတ်တည်းခြံရံထားတဲ့အာမောဟဓာတ်တည်းခြံရံထားတဲ့အသည့်အလီမှာဉာဏ်ပညာကြီးမားတဲ့သူတော်ကောင်းတူဖြစ်နိုင်ပါလေအဲ့ဒီဓာတ်တွေကမိမိကိုကိုယ်နာနေရေးဒုက္ခပေးပြီးမှထုတ်ဆောင်ခဲ့ခြင်းမှဖြစ်ပါလေဒါကြောင့်အတိတ်ကအတ္တသမ္မာပဏိတိစက်ပြည့်စုံခဲ့တဲ့သူတော်ကောင်းကြီးကဒီဘဝမှာအချက်ပြပြနဲ့နိဗ္ဗာန်ကိုရရှိသွားကြတယ်လို့မိမိတို့လည်းဒီဘဝမှာအတ္တသမ္မာပဏိတိစက်ဆိုတဲ့စက်ကြီးကိုအချက်ပြပြလက်ပတ်အောင်ကျိုးစားနိုင်ခဲ့မယ်ဆိုရင်ဒီဘဝမှာလည်းနိဗ္ဗာန်ကိုရခြင်းရနိုင်တဲ့ပါရမီရဖြစ်တော်သွားပေါ့နော်ဒီဘဝမှာမရခဲ့ဘူးဆိုရင်နောင်သန္တရာတစ်ခုမှနိဗ္ဗာန်ရဖို့ရန်အတွက်အားကြီးဆုံးသောအထောက်အပံ့ကြီးတစ်ခုမဖြစ်နိုင်ဘူးလားဖြစ်နိုင်လေကဲအတ္တသမ္မာပဏိတိစက်အကြောင်းဒီနေ့ဒီနေရာမှာပဲရနာပြီးတော့နောက်ထပ်မင်္ဂလာတစ်ခုခေါ်ကြရအောင်နော်အဲ့ဒီမင်္ဂလာတစ်ခုကတော့ပါလေနောက်ဘာသာလေးတစ်ခုပဲဘာဟုသိစင်္ဆသိပင်္ဆဝိနိယောဇ္ဇလူသိရှိတော်သုဘာတိတံသယဝါဇ္ဇဣတံမင်္ဂလဗုဒ္ဓမံဒီဝါဗုဒ္ဓတိလူယေနှင့်မေလျောလာညဩတကာရောနတ္တယံဘာဟုသိစင်္ဆအခြင်းအကြောင်းအခြင်းများပြသောအကြောင်းဖြင့်ရှိသူ၏အဖြစ်ဒီ၎င်းဉာဏ်သင်္ပင်စာအခြင်းလက်မှုပညာတက်မြောက်ခြင်းဒီ၎င်းသူဒိဋ္ဌိသောကောင်းစွာသင်အခြင်းအပ်သောယောဂီနိယောဇအခြင်းကိုခြင်းဝိနည်းတရားဒီ၎င်းသူဘာတိတာကောင်းစွာပြောဆိုအပ်သောယောဝါစာစအခြင်းစကားဒီ၎င်းအထင်ရှိ၏ဤတန်ဤတရားလေးပါးဒီကဩတ္တမံကောင်းများလှပ်သောမင်္ဂလာမင်္ဂလာမိပါပေ၏မြတ်စွာဘုရားနံပါတ်3ကတ္တအဖြစ်နဲ့မင်္ဂလာတရား4ပါးဆက်ပြီးဟောတယ်ဘ ഹു သစ္စာတဲ့နံပါတ်1အကြအမြင်ဘုဒ္ဓတရှိခြင်းညာပြသောအကြအမြင်ဘုဒ္ဓတရှိခြင်းအဲဒီတော့ဒီညာပြသောအကြအမြင်ဘုဒ္ဓတရှိတယ်ဆိုတာကဘာလဲလို့မေးတော့ဘုသစ္စာနာမယန္တသုဒ္ဓတရသုဒ္ဓတဏိဇယောတိဣဒဗေခဝေဧကိသတ္တပုဂ္ဂလတဘုဘုဟုကံတုတ္တဟောတိတုတ္တံယံဝိယကရဏတိသအာတိနာဧဝမာတိနာနိယေနတတုသာသနာတတုသာသနာတရတံတတုသာသနာတရတံဝဏိတံဆိုပြီးတော့ဒီလိုအထက်ကရကအဖွင့်ထားတယ်တုတ္တရတုတ္တတဏိစီယအကြအမြင်ဘုသုတ္တလေးကိုဆောင်းထားတယ်တုတ္တတဏိစီယအကြအမြင်ဘုသုတ္တလေးကိုရှိပူထားတယ်ဒီတော့ဒီသုဒ္ဓကအနှံ့ရရှိပါတယ်အာဂမသုဒ္ဓအဓိကမသုဒ္ဓဖြစ်တယ်အာဂမသုဒ္ဓဆိုတာကတော့ဘုရားရှင်ဟောကြားတတ်တာဆုံးဆုံးမှထားတဲ့မိဂ္ဂဒေါမလရှိတဲ့တရားတွေကိုသင်သည့်အနေနဲ့သိတယ်အဲ့တော့ဒီဘုရားရှင်မိဂ္ဂဒေါမမှာဟောထားတဲ့တရားတွေကိုအစီအနှစ်ပြီးထုတ်ယူလိုက်ရင်ဗောဓိဝေဒီယတရား38ပါးဖြစ်ပါတယ်ဒီဗောဓိဝေဒီယတရား38ပါးကိုထပ်ပြီးအစီအနှစ်ပြီးထုတ်ယူလိုက်မယ်ဆိုလို့ရှိရင်မဂ်ရှင်7ပါးမဂ်ရှင်ဘာကိုထပ်ပြီးအရှင်ညှင့်ပြီးတော့ထုတ်ယူလိုက်တော့သီလမဂ်ရှင်သမာဓိမဂ်ရှင်ပညာမဂ်ရှင်ဆိုပြီးတော့မဂ်ရှင်ကျင့်စဉ်7ပါးဖြစ်သွားလဲ3ပါးပဲသီလမေဘုံမေဘဗဏိနအရှင်ပြင်းကြရမလဲတက်တဲ့ညာနာနားလည်ထားဖို့လိုတယ် ဓမ္မသီလစင်ကြအောင်ဖြစ်ခြင်းလို့ယူရမယ်သမဏိကောဘေဘုံဘေဘံဗဏိနာအဖြင့်ထူထောင်ရမလဲထူထောင်ပုံကြီးစနစ်တွေကိုဇာတမဓမ္မစနစ်တွေကျတင်ယူထားဖို့လိုတယ်။ဉာဏ်ကြည့်တွေကိုဘေဘုံဘေဘံဗဏိနာအဖြင့်ကျင့်ရမလဲယုတ်ဒီကိုယုတ်ကိစ္စရကပါလဲနန္ဒီစရကပါလဲဒီယုတ်နေသိအောင်ဒီနန္ဒီသိအောင်ဘေဘုံဘေဘံဗဏိနာအဖြင့်ကျင့်ရတဲ့ယုတ်ကိုဘောမြတ်အထောက်ရမလဲဇာတမဓမ္မစနစ်တွေကျတင်ယူရပါလဲအကြောင်းတရားအကျိုးတရားစရကပါလဲအကြောင်းတရားတွေကဒီယုတ်နန္ဒီကိုသိအောင်ဘယ်ဘုံဘယ်ဘက်ဗဏိနအဖြစ်ရှိတဲ့ကျုပ်ကိုပေါ်မြတ်အထုတ်ရမလဲဒါဆရာသမားဓမ္မစနစ်တွေကြသိအောင်ကျူးစားအထုတ်ဖို့လိုတယ်အကြောင်းတရားတွေကဒီယုတ်နန္ဒီကိုလိစ္ဆာတို့ကအနတ္တလက္ခဏာရဲ့သုံးတန်းပြီးတော့ဘယ်ဘုံဘယ်ဘက်ဗဏိနအဖြစ်မဲ့ဖို့နိဗ္ဗာန်စိတ်တည်ပြအောင်ဝိပဿနာသမထံစီးပန်းရမလဲဆရာသမားဓမ္မစနစ်တွေကြသိထားဖို့လိုအပ်ပါတယ်အဲဒီတော့သင်သိအနေနဲ့သိတာကအကမတုဒ္ဒါလို့ခေါ်တယ်အဲ့ဒီအာဂမသုတ္တနဲ့လုံလောက်ဖလားဆိုတော့မရသေးဘူး။သင်္တိအနေနဲ့မဲ့ဖို့နိဗ္ဗာန်ရဖို့ညာအတွက်ကတော့မလုံလောက်သေးတဲ့အတွက်ရှင်းသိလို့ခေါ်ဆိုအပ်တဲ့အသိဉာဏ်ရရှိအောင်တသိတပြီးကြိုးစားရတယ်။ယုတ်ဒီကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းပေါက်သိမြင်အောင်ကြိုးစားရတယ်။ဉာဏ်တရားတွေကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းပေါက်သိမြင်အောင်ကြိုးစားရတယ်။အကြောင်းတရားယုတ်တရားတွေကိုသမာဓိတိဉာဏ်ပညာနဲ့ကိုယ်တိုင်မြတ်မောထွန်းပေါက်သိမြင်အောင်ကြိုးစားရတယ်။အကြောင်းတရားဤတဲ့ကဒီယုတ်နန္တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မောင်းထွန်းဖို့သိမြောင်းကြိုးစားရတယ်။အဲဒီလိုကြိုးစားလိုက်လို့ကိုယ်တိုင်သမာဓိတိဉာဏ်ဖြင့်ထွန်းဖို့သိပြီဆိုရင်ဒီအသိကိုတော့ကျင့်လို့သိတဲ့အတွက်အတိကမတုဒ္ဒါလို့ခေါ်ပါတယ်။ဒါကြောင့်ဘုဒ္ဓတရားဗဏ္ဍမျိုးရှိတယ်။နှစ်မျိုးအာဂမတုဒ္ဒါအတိကမတုဒ္ဒါအဲဒီအတိကမတုဒ္ဒါမှာအစဉ်တည်းအမြင်မှဆိုအတိကမတုဒ္ဒါကတော့မဉ္ဇဉ်ပုံဉ္ဇဉ်ဖြစ်ပါတယ်။ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာပေါ်လာမဲ့မဉ္ဇဉ်ပုံဉ္ဇဉ်ဖြစ်တယ်။အဲဒီတော့ဘုရားရှင်ဟောကြားပြတာသုဆုံးမှာထားတဲ့တုတ်တအစရှိတယ်ပေါ့လေ။ပိဋကသုံးပုံမှာလာတဲ့တုတ်တန်ဒေသနာတော်တွေ၊ဓမ္မဒေသနာတော်တွေ၊ဝိနည်းဒေသနာတော်တွေကိုမိမိကအာဂုံအလွတ်ကြီးအများများကြီးမရတော့ပေါ့။ရှင်းစင်တယ်ကိုတော့သတိတိကျမှတ်မိအောင်။ဇာတမဓမ္မသတိတိကျသင်ယူထားဖို့တော့လိုပါတယ်နော်။ဒါကိုအာဂမတုဒ္ဒါလို့ခေါ်တယ်။အဲ့ဒီသင်ယူထားတဲ့အတိုင်းယုံနာကြောင့်သင်္ခါရတရားတွေကိုအနိစ္စဒုက္ခတတ္တလက္ခဏာတွေသုံးတာတင်ပြီးတော့သမာဓိတိဉာဏ်ပညာဖြင့်ဝိပဿနာရှုလိုက်တဲ့အချိန်ခါမှာဒီသင်္ခါရတရားတွေရဲ့အနိစ္စချင်းဒုက္ခချင်းတတ္တအချက်ကိုဟိုတိုင်းမှာသာထွန်းဖောက်သိတဲ့သမာဓိတိဉာဏ်ပညာဆိုတဲ့အသိဉာဏ်တွေမိမိတို့ရဲ့ယုံနာတန်တန်အစဉ်မစင်းမှာနေဖို့တော့လိုတယ်။အဲ့ဒီလိုမြင်ဝခဲ့ရင်တော့မိမိရဲ့တန်တန်မှာအဋ္ဌကမသုတ္တပြည့်စုံပြီ။အဲ့ဒီလိုအာဂမသုတ္တအဋ္ဌကမသုတ္တဆိုတဲ့ဘုဒ္ဓတ္တနှစ်ပါးနဲ့ပြည့်စုံခြင်းကိုလေဘုဒ္ဓဆာမင်္ဂလာရှိတယ်လို့ဖျားရှင်ကဟောတယ်။ဘာဖြစ်လို့လဲ။ဒံအကုသလမဟာနာကုသလာတိကမဟေတုတော။ဒံထောဘုဒ္ဓဆာမင်္ဂလာလီအကုသလမဟာနာကုသလာဟေကုသလာတိကမဟေတုတော။အကုသိုလ်တရားတို့ကိုမင်းချင်းကုသိုလ်တရားတို့ကိုရရှိခြင်းအကြောင်းဖြစ်သောကြောင့်၎င်းအနုဘုဗေနပရမတသစ္စိကိရိယာယဟေတုသောသအစဉ်အတိုင်းကြံ့ကြံ့ကြောကိုပေါများအထုခြင်းဖြင့်ပရမတသစ္စာအမြင်ရတဲ့သစ္စာတရားတရားများကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ဖို့ထွန်းဖို့သိမြင်ခြင်းအကြောင်းတရားဖြစ်သောကြောင့်၎င်းမင်္ဂလံတိမင်္ဂလာဟု၍ဥစ္စတိခေါ်ဆိုအပ်ပါ၏။ဒါဖြင့်လို့ဒီလိုအကြံ့မြင်ဘုသုတ္တများတာကိုမင်္ဂလာလို့ပြောရတယ်လို့မေးတော့ဒီအကြံ့မြင်ဘုသုတ္တရှိနေတဲ့တော်ကောင်းရဲ့ဒီအသည့်အလိမ္မာဉာဏ်ပညာတွေကအကုသိုလ်တရားကိုပင်နိုင်တဲ့သောအားရှိတယ်။ဘယ်လိုပဲမလဲ။ယုတ်တယ်ကဟုတ်တိုင်းမှာသာသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ဖို့ထွန်းဖို့သိပြီ။အဲ့ဒီသိနေတဲ့ပုဂ္ဂိုလ်ကယုတ်ကိုမသိပါဘူးဆိုတဲ့အဝိဇ္ဇာကိုပယ်နိုင်တဲ့သွန်အားမရှိဘူးလားရှိတယ်။နန္ဒီကသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်မှဟုတ်တယ်မှသွန်ထင်ဖို့သိပြီ။သိလိုက်လို့ရှိရင်ဒီသမာဓိတိဉာဏ်ကမသိမှုဆိုတဲ့နန္ဒီရည်ကိုဟုတ်တယ်မှသွန်မသိတဲ့အဝိဇ္ဇာကိုပယ်နိုင်တဲ့သွန်အားမရှိဘူးလားရှိပါတယ်။ဆိုတော့ဒီသွန်အင်းကသင်္ခါအဖြစ်ပယ်တာပါနော်။ရှုနေတော့ပယ်တယ်မရှိ